Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ် April 22ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါပထမအဆုံးသတင်းတွေကိုတင်ပြပေးပါမယ်ယူကရိန်းအတွက်ကာကွယ်ရေးအကူအညီအထောက်အပံ့ဒေါ်လာသန်း800သမ္မတဘိုင်ဒန်ကထပ်မံတည်ပြုလိုက်ပါတယ်စီးရေးစွမ်းရည်တိုးမြင့်ရေးပိုလန်နဲ့အမေရိကန်နိုင်ငံသားအမေရိကန်ကာကွယ်ရေးဝန်ကြီးတွေအချင်းချင်းဆွေးနွေးခဲ့ပါတယ်စတဲ့သတင်းတွေကိုနားဆင်ရပါမယ်အဲ့ဒီနောက်မှာတော့
ဖြစ်ကောင်းစီတက်လာတဲ့နောက်ပိုင်းမှာရှင်းပြနေတဲ့ခွင်တော့အဖြစ်မြင်တယ်လို့ဖြစ်နေတော့စစ်သားတွေအဝင်ထွက်ထွက်လို့တဲ့ချိန်မှာသူတို့ဖျားချောင်းကိုပဲပြတ်မှတ်ထားပြီးတော့လေ့လာမျိုးကပုံများလာတ
ာစစ်တပ်ကအာဏာသိမ်းပြီးနောက်မီးလောင်ဖျက်ဆီးခံခဲ့ရတဲ့ခရီးယံဘာသာရေးအဆောက်အုံပေါင်း80ကျော်သွားပါပြီမကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်နိုင်ငံသားငွေလဲမှုမှာနိုင်ငံသားယင်းနှိမ့်မြုံနှံမှုတွေကိုကင်းလွတ်ခွင့်ပေးလိုက်ပေမဲ့ပြည်တွင်းလုပ်ငန်းတွေပါဝင်ခြင်းမရှိပါဘူးဘလို့တက်ရောက်မှုတွေရှိပါသလဲစတဲ့မြန်မာနဲ့ကဘာကသတင်းနဲ့သတင်းပေးဖို့ချက်တွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပါရမယ
်ယူကရိန်းနိုင်ငံအတွက်အမေရိကန်ကကာကွယ်ရေးကူညီဖြင့်နောက်ထပ်ဒေါ်လာ800ပေးအပ်ဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်ယူကရိန်းရှေ့ပိုင်းမှာရုရှားတပ်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်နေချိန်ကူညီတွေအရေးကြီးလိုအပ်နေတာကြောင့်ထောက်ပံ့တွေကိုထပ်မံပေးရသမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ This package includes heavy artillery weapons, dozens of howitzers, and 144,000 rounds of ammunition.
ကူညီပေးမဲ့စီစဉ်မှာလက်နက်ကြီးတွေ၊ဒဇင်နဲ့ချီတဲ့ဟောင်ဝေဇာအမြောက်ကြီးတွေကြီးစံ 34,000 ပါဝင်ပါတယ်လို့ကြာသပတေးနေ့ကအင်ဂျီရိုမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။နောက်ထပ်ပေးရမယ့်စီအကူအညီတွေဟာယူကရိန်းရှေ့ပိုင်းကဒွန်ဘတ်စ်ဒေသအတွက်အထူးကရည်ရွယ်ထားကြောင်းလည်းပြောဆိုသွားပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကဒေါ်လာသန်း800အပြင်နောက်ထပ်ပေးရမယ့်အကူအညီတွေဟာယူကရိန်းအတွက်အမေရိကန်ကစီအကူအညီပေးဖို့လွှတ်တော်ကခွင့်ပြုထားတဲ့ပမာဏပြည့်လူနီးပါးဖြစ်နေတာကြောင့်မကြာခင်ထပ်မံတောင်းခံရလိမ့်မယ်လို့လည်းသမ္မတကပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နှစ်လကြာကြီးကြော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးရမှာအမေရိကန်နဲ့အနောက်မှမိတ်နိုင်ငံတွေတညီညွတ်တဲ့ရှိနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံမှာလာဇာရီပင်စင်တွေနဲ့တခြားစိုးရလုပ်ငန်းတွေအတွက်သုံးစွဲနိုင်မှုဗန်နာရေးအကူအညီနောက်ထပ်ဒေါ်လာ3,500ပေးရတော့မှာဖြစ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဒနီရှမေဗန်နာရေးဝန်ကြီးဆိုင်မချန်ကူနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျနက်ယယ်လင်ကြာသပတေးနေ့ကကြေညာလိုက်တာပါယူကရိန်းအတွက်စီးပွားရေးအကူအညီဖြင့်ဒေါ်လာ3,500ထောက်ပံ့မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်မတ်လမှာကြေညာခဲ့ပြီးအခုနောက်ထပ်ကူညီဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်အခုပေးနေတဲ့အကူအညီတွေဟာယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရမှာလိုအပ်မဲ့ထောက်ပံ့တွေရဲ့တစိတ်တပိုင်းသာဖြစ်တဲ့အကြောင်းလဲဝန်ကြီးယယ်လင်ကပြောပါတယ်ကြာသပတေးနေ့မှာပဲယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့အလုပ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းယူကရိန်းနိုင်ငံအတွက်အကူအညီပေးဖို့ကွန်ဂရက်လွှတ်တော်ကအသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်ဆိုရကအကူအညီတွေထောက်ပံ့တွေမကြာခင်ရပိုင်းအတွင်းတောင်းခံလာတဲ့အခါလွှတ်တော်ကအမြန်ဆုံးကင်တွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ယူကရိန်းဒုက္ခသည်တွေကိုအမေရိကန်ပြည်တော်စုကပုံမူလက်ခံသွားမယ့်အစီအစဉ်တစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်။ရုရှားနဲ့စစ်ပွဲကြောင့်ယူကရိန်းကနေလက်တလောထွက်ပြေးလာသူတော်တော်များများကတော့အမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်ကနေဝင်ခွင့်ရဖို့ကြိုးစားနေကြတာပါ။အစီအစဉ်သစ်အရမက္ကဆီကိုကတဆင့်ဝင်မှုကြိုးစားတဲ့သူတွေအတွက်ပုံမူခက်ခဲသွားမှာဖြစ်ပါတယ်။မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုဝင်မှုကြိုးစားကြတဲ့ယူကရိန်းနိုင်ငံသားမတ်လာထဲမှာ3,300လောက်ရှိတယ်လို့လည်းရိုက်တာသတင်းကဖော်ပြခဲ့တာပါ။စစ်ပွဲစတင်ခဲ့တဲ့ဖေဖော်ဝါရီ24ရက်နောက်ပိုင်းအမေရိကန်ကိုရောက်လာတဲ့ယူကရိန်းနိုင်ငံသား1,000ဝန်းရှိနေပြီးတသိန်းလောက်ထိလက်ခံလိမ့်မယ်လို့လည်းခန့်မှန်းထားပါဗျ။ရုရှားရဲ့ကျူးကျော်စစ်ကြောင်းတင်းရှောင်လာကြရသူတသိန်းလောက်ကိုလက်ခံဖို့သမ္မတဘိုင်ဒန်ကရည်မှန်းထားတဲ့အကြောင်းအမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမာယိုကတ်စ်ကပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်ညီညွတ်ရေးလို့အမည်ပေးထားပြီးရှေ့သတင်းပတ်မှာစတင်မဲ့အစီအစဉ်သစ်အရာကိုလုံးဝေချောက်ထားသူတွေဟာဖေဖော်ဝါရီ17ရက်နေ့ကစယူကရိန်းမှာရှိနေရမှာဖြစ်ပြီးမိသားစုထောက်ခံစာကာကွယ်ဆေးထုတ်ထားတဲ့အကြောင်းအထောက်ထားနဲ့နောက်ကျောင်းအရာဆိုရင်စစ်ဆေးခံကြရမှာဖြစ်ပါတယ်။တမတ်ချင်းနဲ့ကန့်ညီတဲ့ဒုက္ခသည်တွေကိုတော့နှစ်နှစ်ထိနေထိုင်ခွင့်ပြုမှာဖြစ်ပေမဲ့နိုင်ငံသားဖြစ်ခွင့်တော့ရှိမှာမဟုတ်ပါဘူး။ ပိုလန်ကာဝေးဝန်ကြီးမာရီယပ်စ်ဘလက်ဆက်ရဲ့အမေရိကန်ခီးစဉ်အတွင်းပိုလန်နိုင်ငံရဲ့ကာဝေးစွမ်းရည်တွန်းမြင့်မဲ့အစီအစဉ်တွေကိုအလေးထားပြောကြားသွားပါတယ်။ပိုလန်ကာဝေးဝန်ကြီးကိုပင်လယ်ကုန်းစစ်ဌာနချုပ်မှာလက်ခံတွေ့ဆုံခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်တ်အော့စတင်ကတော့ကျူးကျော်သူရုရှားတပ်ဖွဲ့တွေကိုအောင်မြင်မြင်ခုခံတွန်းလှန်နိုင်အောင်ယူကရိန်းစစ်တပ်အတွက်အရေးကြီးလိုအပ်နေတဲ့ကာဝေးဆိုင်ရာအကူအညီတွေသာမကစံနာမှုအကူအညီတွေပါပေးအပ်ခဲ့တဲ့ပိုလန်နိုင်ငံကိုချီးကျူးစွာပြောကြားခဲ့တာပါ။အမေရိကန်နေတိုမဟာမိတ်တွေနဲ့ကမ္ဘာတစ်လွှားကတခြားမိတ်ဆွေနိုင်ငံတွေကလူညွေးဆန်ရအကူအညီတွေယူကရိန်းအတွက်ပေးရရမှာပိုလန်နိုင်ငံရဲ့အခန်းကဏ္ဍဟာအရေးပါတဲ့အကြောင်းလေးပြောဆိုခဲ့ပါတယ်။အကြမ်းဖက်ခံရမယ့် NDA ကထွက်ပြေးလာကြတဲ့တန်းနဲ့ချီတဲ့ယူကရိန်းနိုင်ငံသားတွေကိုပိုလန်ပြည်သူတွေကလက်လက်လဲလဲလက်ခံကြိုဆိုခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လလောက်ကယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခြင်းကဆက်လို့ယူကရိန်းနိုင်ငံသား၃သန်းနီးပါးပိုလန်နိုင်ငံကိုထွက်ပြေးခဲ့ကြတာပါ။ပိုလန်ကာဝေးဝန်ကြီးကတော့အမေရိကန်ရဲ့ကာဝေးဆိုင်ရာမူဝါဒနဲ့ဥဆောင်မှုဟာအရေးကြီးတယ်လို့ခံယူထားကြောင်းနဲ့အမေရိကန်တပ်ဖွဲ့တွေကိုပိုလန်မှာလက်ခံထားရတာဂုဏ်ယူကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံခြားနိုင်ငံရေးစီးရေးပူးပေါင်းဆောင်ရွက်မှုတွေဟာကုန်ထုတ်မှုနဲ့စီးပွားရေးမှာလည်းအကျိုးအမြတ်တွေခံစားရလိမ့်မယ်လို့လည်းပိုလန်ကာဝေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂရဲ့ပုံမှန်ကလေးတင်ရဲ့ကာကွယ်ဆေးထိုးနိုင်တဲ့အစီအစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းကရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုဒီသတင်းပတ်ထဲမှာကာကွယ်ဆေးထိုးနိုင်ပေးနေပြီဖြစ်ကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစက်တဘရီနေ့မှာသတင်းထုတ်ပြန်ပါတယ်။ဘာဆန်ချာကျွန်းကကလေးငယ်တွေကာကွယ်ဆေးထိုးနိုင်နိုင်အောင် UNICEF ကဘင်္ဂလားဒေ့ရှ်အစိုးရကိုနှီးပညာနဲ့ငွေကြေးဆိုင်ရာထောက်ပံ့တွေပေးနေတာပါ။ကလေးငယ်တွေဒီကျွန်းမှာဆောက်ရောက်ခဲ့ကသူတို့အတွက်ချမှတ်ထားတဲ့အထူးအစီအစဉ်နှစ်ခုနဲ့ကာဝယ်ဆေးတွေထိုးပေးနေတာဖြစ်ပြီးဒီသတင်းပတ်တဲ့မှာတော့ပထမဆုံးပုံမှန်ကာဝယ်ဆေးထိုးနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဘာဆန်ချာကျွန်းကဒုက္ခသည်ရိုဟင်ဂျာကလေးငယ်တွေကာဝယ်ဆေးထိုးဖို့လိုအပ်နေပြီးဆေးမထိုးရင်အသက်ဆုံးတဲ့အထိအန္တရာယ်ကျွမ်းဝနိုင်တဲ့အတွက်အချိန်အလတ်အသတ်ဖြစ်မခံနိုင်ဘူးလို့တောင်အာရှဆိုင်ရာ UNICEF အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ EPI တိုးချဲ့ကာဝယ်ဆေးထိုးအစီအစဉ်အတိုင်းကုလသမဂ္ဂကကာဝယ်ဆေးထိုးနိုင်တဲ့အစီအစဉ်ကိုဆောင်ရွက်နေတာဖြစ်ပြီးစုံစုနှာ၊ကြက်ညာချောင်းဆိုး၊မိခိုင်ပိုး၊အသက်ရောင်ဘီပိုး၊သွေးမတိမ်ရောဂါ၊ပိုလီယို၊နမိုးနီးယား၊ TB ၊ဝက်သက်နဲ့ရူဘဲလာဂျာမန်ဝက်သက်ရောဂါဆိုင်ရာကာဝယ်ဆေးထိုးနိုင်ဖို့တွေပါဝင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘော့ပီနယ်မြို့တော်မဇာအီရှရက်ကရှီယာဘလီဝုဒ်ကျောင်းမှာနေကင်းပိုင်းဝတ်ပြုဆုတောင်းနေတဲ့သူတို့ဘုံပောက်ကွဲခဲ့တဲ့အတွက်18ဦးတည်းမနဲ့တေဆုံးခဲ့ရပြီး52ဦးဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာလီဘန်အာဏာပိုင်တွေကပြောပါတယ်။ထိခိုက်တေဆုံးသူအရေအတွက်ဂူးတဲ့ပိုးပြီးများနိုင်တယ်လို့မျက်မြင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုံ့ဆော်တာလို့အာဖဂန်က IS စစ်သွေးကြွအဖွဲ့ IS ခိုရာဇန်ကပြောကြောင်း IS အဖွဲ့ကိုခြေရခန်းစုံစမ်းနေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အနာကကွန်တက်စ်ပင်ရဲ့မြို့တော်ကွန်တက်စ်မှာလည်းဘုံပောက်ကွဲမှုရှိခဲ့ကြောင်းဒေသအာဏာပိုင်တွေကပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အာဖဂန်မြို့တော်ကဘူးအနောက်ပိုင်းကရှီယာရီနေထိုင်တဲ့ရပ်ကွက်မှာတော့လမ်းမေးထောင်ပုံးပောက်ကွဲပြီးကလေးနှစ်ဦးဒဏ်ရာရခဲ့တယ်လို့ကဘူးရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တာလီဘန်တွေပြန်ပြီးအာဏာရလာတဲ့မနစ်ဩဂုတ်လကစပြီး ISKB အဖွဲ့ဟာလူနည်းစုရှီယာနဲ့တာလီဘန်တွေကိုတိုးမြင့်တိုက်ခိုက်လာနေတာဖြစ်ပါတယ်။အမေရိကန်လွှတ်တော်မှအီလ်ဟန်အိုမာရဲ့ကက်ရှမီးယားကပါကစ္စတန်ထိန်းချုပ်ထားတဲ့အပိုင်းကိုတွားရောက်မှုနဲ့ကက်ရှမီးယားဒေသအခြေအနေကိုအမေရိကန်အစိုးရကပိုးပြီးအာယုံစိုက်တဲ့ကြောင်းပြောကြားချက်တွေကြောင့်အိန္ဒိယဘက်ကချက်ချင်းပဲတုံ့ပြန်ဝေဖန်လိုက်ပါတယ်။ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးလွှတ်တော်မှတွင်မကဘဲအမေရိကန်အစိုးရအဖွဲ့ကပါဆွေးနွေးပြောဆိုဖို့လိုအပ်မယ်လို့သူထင်ကြောင်းပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံအုပ်ချုပ်မှုခွဲခြားထားတဲ့ကက်ရှမီးယားဒေသရင်းစီးထိန်ချုပ်ဖို့ခြားထားတဲ့မြင်းရှိရာတောက်ရောက်ခဲ့ပြီးတဲ့နောက်အိုမာကအခုလိုပြောလိုက်တာပါ။အမေရိကန်ကွန်ဂရက်လွှတ်တော်မှလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာအစီရင်ခံစာတွေကိုကြားလာရမှာကက်ရှမီးယားနဲ့ပတ်သက်ပြီးမေးခွန်းထုတ်တာရှိခဲ့ကြောင်းလည်းပြောပါတယ်။အိန္ဒိယအစိုးရကတော့အငင်းပွားနေတဲ့ကက်ရှမီးယားဒေသကိုကုလသမဂ္ဂအပါအဝင်နိုင်ငံခြားကလေ့လာသူတွေမလာနိုင်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပြီး အဲ့ဒီဒေတာမှာလူခွန်ရင်ချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်ကိုလည်းညှင်းဆုံနေတာဖြစ်ပါတယ
် She has visited a part of the Indian Union territory of Jammu and Kashmir
India နိုင်ငံခြားရေးဌာနပြောခွင့်ရတာအခုလွတ်တော်မှာအိုမာရဲ့တောရမှုဟာပါကစ္စတန်ကတရားဝင်သိမ်းပိုက်ထားတဲ့အိန္ဒိယပိုင်းတိုက်ကိုတောရောက်တာဖြစ်ပြီးဒါဟာအိန္ဒိယရဲ့နယ်မြေပိုင်ဆိုးမှုနဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တဲ့အတွက်အိန္ဒိယအစိုးရကရှုံချကြောင်းညူဒေလီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုကျင်းပါရမယ့်ဖိလစ်ပိုင်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့သူတွေကတရုတ်နဲ့နယ်မြေအငင်းပွားရာတယံစာတပေါ်ချွေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသအငင်းပွားမှုနဲ့ပတ်သက်ပြီးပုံမပြတ်သားစွာရပ်တည်ကြဖို့အတွက်ဆော်လိုက်ပါတယ် The Hague နိုင်ငံတကာခုံရုံးကဖိလစ်ပိုင်ကိုအနိုင်ပေးခဲ့တဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးသူတို့သာသမ္မတအဖြစ်အရွေးခံရရင်ခိုင်ခိုင်မာမာရက်ဒီမှာဖြစ်ကြောင်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူတွေကပြောနေတာပါဒါပေမဲ့လည်းကွယ်လွန်သူဖိလစ်ပိုင်အာဏာရှင်ဟောင်းမာကုစ်ရဲ့တားဖြစ်သူတရုတ်နဲ့တိတ်အဆင်ပြေတဲ့ဖာဒီနန်ဘွန်ဘွန်မာကုစ်ဂျူနီယာကတော့ရွေးကောက်ပွဲမှာရှေ့ဆုံးကပြည်နေသူဖြစ်ပြီးသူဟာလက်ရှိသမ္မတရိုဒရီဂိုဒူတာဒေးရဲ့တရုတ်အလိုလိုက်ခေါင်းညှိနဲ့လမ်းစဉ်ကိုဆက်ပြီးလိုက်ဖို့ရှိတယ်လို့ဝေဖန်သူတချို့ကသုံးသပ်ပါတယ်
သတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာပါခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါးတွေထုတ်လင်းဖို့အလဲကျလာပြီဖြစ်ပါတယ်ပထမဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံကစစ်ပွဲပဋိပက္ခတွေအကြအတွင်းစစ်ကောင်စီတပ်တွေကြောင့်မီးလောင်ပျက်စီးသွားတဲ့ခရီးယံဘာသာရေးအဆောက်အအုံပေါင်း80ကျော်သွားပြီလို့ကုလလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရုံးကထုတ်ပြန်ထားတယ်လို့အာရှကက်သလစ်အသင်းတော်များသတင်းလွှာကလည်းဗုဒ္ဓဦးနေမှာဖော်ပြလိုက်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကဆက်ပြီးပြောပြပါလိမ့်မယ်။
2023ဖေဖော်ဝါရီလ3ရက်စစ်ကောင်စီအာဏာသိမ်းချိန်ကစလို့ပြည်ပခန့်တွေကြားမှာခရီးယံဘာသာရေးအဆောက်အုံပေါင်း85ခုလောက်မီးလောင်ပျက်စီးခဲ့တယ်လို့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ကကုလအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်လက်တွေကိုကိုးကားပြီးဧပြီလ20ရက်ဗုဒ္ဓဦးနေ့ကထုတ်ပြန်ပါတယ်။ခရီးယံဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံအနောက်ပိုင်းချင်းပြည်နယ်တခုတည်းကပဲဘာသာရေးအဆောက်အုံ62ခုလောက်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ UCA ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါဗျ။စကိုင်းတိုင်းနဲ့မကွေးတိုင်းကပျက်စီးသွားတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေကိုပါထည့်သွင်းမယ်ဆိုရင်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာဘာသာရေးအဆောက်အုံပေါင်း100ကျော်သွားပါပြီလို့အရက်ဖက်အဖွဲ့တချို့ကခန့်မှန်းပါဗျ။စစ်ကောင်စီတပ်သားတွေဟာလက်နက်ကင်အဖွဲ့တွေရှိနိုင်မယ်လို့ယူဆပြီးဖျားကျောင်းတွေကိုစီးနှင်တာဖျက်ဆီးတာတွေလုပ်ခဲ့တယ်လို့အရက်ဖက်အဖွဲ့တွေကထုတ်ပြန်ကြပါဗျ။မီးလောင်ပျက်စီးခဲ့တဲ့တာသနာအဆောက်အုံတွေနဲ့ပတ်သက်တဲ့ကိန်းဂဏန်းတွေကကောက်ယူတဲ့အဖွဲ့အစည်းပေါ်မူတည်ပြီးအနှဲငယ်တော့ကွဲလဲပေမဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့အခြေအနေကိုအဓိကတင်ပြကြတာဖြစ်တယ်လို့ကရင်နီလူခွင့်ရေးအဖွဲ့ပြောခွင့်ရစောနန္ဒာစုက VOA ကိုပြောပါရယ်ဒေသခံတွေကဘာသာရေးအဆောက်အုံတွေကိုအတုံးချပြီးခိုအောင်နေထိုင်တာမျိုးမရှိတဲ့အတွက်ဒီနေရာတွေကိုပြစ်မှတ်ထားဖျက်ဆီးတာဟာအခြေခံလူခွင့်ရေးကိုချိုးဖောက်နေရလို့သူကပြောပါရယ်
သူတို့ကဟိုဘယ်ဒီဘာသာရေးသားအုံကိုအခြေခံပြီးတော့မှအကာအကွယ်ယူပြီးတော့မှလိုက်နေနေမှာပေါ့နော်တခြားလက်နက်ကန်ကတ်ဖို့ဒီအဲ့လိုမျိုးဘာသာရေးအသားအုံတွေအသေးမှအကာအကွယ်ယူလိုက်နေတာမျိုးလို့ဆိုလို့မတွေ့ရဘူးသူတစ်ပြည့်ဒီလေရင်နဲ့ပေါ့နော်ဒီတော့တစ်ခါမှဟိုလို့ရှိရင်တော့ဘာသာရေးသားအုံတွေဘာလို့လဲသားအုံတွေလားဒီလိုရှိရင်စေရစစ်တေးဆန်းတွေဖောက်ပြီးတောင်းတယ်တော်တော်များများပြည့်စီတယ်ဒါဟာဆိုလို့ရှိရင်အစီမားတဲ့အခြေခံလူအခွင့်အရေးကိုဆိုးရွားတာထူပါရရပါ
ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအရင်စစ်အစိုးရအဆက်ဆက်ကလည်းဖိနှိပ်ကန့်သတ်မှုတွေနဲ့ကြုံရတယ်လို့အခုစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာအခြေအနေတွေကပိုပြီးဆိုးရွားလာတယ်လို့ချင်းလူအခွင့်အရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်ကပြောပါရယ်နိုင်ငံတကာကလည်းမြန်မာပြည်သူလူထုဘက်ကနေထောက်ခံမှုတွေဆက်လုပ်ပေးတယ်လို့စစ်အစိုးရရဲ့လုပ်ရည်တွေကိုလည်းဆက်ပြီးရှုတ်ချတယ်လို့သူက VOA ကိုပြောပါရယ
်ဒါကအရာတော့သူတို့လာလို့ရှိရင်ဖျားကြောင်မှာသူတို့က protection ယူရပေါ့ဆိုတော့သူတို့ဖျားเจ้าကိုဟိုပြစ်မှတ်ထားတာတော့အမှန်တကယ်ပါပဲအာဖျားเจ้าတွေမှလာပြီးတော့ချုပ်ခံပြီးမှဆွစီသွားတာမျိုးကသူတို့လုပ်လို့ရှိတယ်ဒီစစ်ကောင်စီတက်လာတဲ့နောက်ပိုင်းမှာအခုကချင်းပြည်နယ်တခွင်တော့အစ်စ်နေပြင်းလို့ဖြစ်နေတော့စစ်သားတွေအဝင်ထွက်ရွာတွေမှာမြို့တွေမှာအဝင်ထွက်လို့တဲ့ချိန်မှာသူတို့ဖျားเจ้าကိုပဲပြစ်မှတ်ထားပြီးတော့လုပ်တာမျိုးကပိုများလာတာပြောရတယ်
လူဦးရေ 3,500 ကျော်ပဲရှိတဲ့ကယားပြည်နယ်ကရင်ပြည်မှာ Roman Catholic ဘာသာဝင် 9,000 ကျော်နေထိုင်ပြီးလူဦးရေ 4,800 ကျော်ရှိတဲ့ချင်းပြည်နယ်မှာတော့လူဦးရေရဲ့ 90% ရာခိုင်နှုန်းလောက်ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါဗါးဒီဒေတာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေတာကန်လက်နက်ကင်တွေကြားမှာစစ်ရေးပဋိပက္ခတွေကျယ်ပြန့်လာတာနဲ့အမျှအရက်သားနေအိမ်တွေအပါအဝင်ဘာသာရေးအဆောက်အအုံတွေလည်းပြစ်မှတ်ထားတိုက်ခိုက်ခံနေရတာပါ ဥပမာတစ်ခုကတော့2023မေလ23ရက်ကယားပြည်နယ်လွန်ကောမြို့နာက Sacred Heart ဘုရားကျောင်းဟာလေကျောင်းကနေတိုက်ခိုက်ခံရပြီး Catholic ဘာသာဝင်၄ဦးသေဆုံးပြီး၈ဦးဒဏ်ရာရရှိခဲ့ပါတယ်။ Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကတော့ပြီးခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးဆုတောင်းစကားတစ်ခုကိုပြောခဲ့ပါတယ
်။ Signor risorto, ci danno dono della riconciliazione per il Myanmar, dove perdura un drammatico scenario di odio e di violenza.
ပြန်လည်တင်းမြတ်ရေးအတွက်မျှော်လင့်ချက်နဲ့မြစ်တာတရားရဲ့အောင်မြင်ခြင်းမှာယုံကြည်ခြင်းဖြစ်ဖို့အတွက်ဆွန့်လွတ်အနစ်နာခံပြီးရှင်ပြန်ထမြောက်လာတဲ့ဘုရားသခင်ကိုကျွန်တော်တို့လိုအပ်ပါတယ်။အမုန်းတရားနဲ့အကြမ်းဖက်မှုတွေပိုပိုပြီးဖြစ်လာနေတဲ့မြန်မာနိုင်ငံအတွက်ကောင်းချီးပေးတော်မူပါလို့အယက်သားအစိုးရကိုအာဏာသိမ်းပြီးအကြမ်းဖက်မှုတွေတနစ်ကြော်ကြအောင်ဆက်ပြီးဖြစ်နေတဲ့အရှိတောင်အာရှကမြန်မာနိုင်ငံအတွက်သူကအခုလိုဆူတောင်းပေးခဲ့တာပါ။ပြည်ပခအမျိုးမျိုးကြောင့်မြန်မာနိုင်ငံမှာနေရဲဆွန့်ခွာခဲ့ရသူ 9,200 ရှိပါတယ်။အဲ့ဒီတဲ့ကလူဦးရေ 9,600,600 ဟာ2023ခုနှစ်ဖေဖော်ဝါရီတရက်နောက်ပိုင်းပေါ်ပေါက်လာတဲ့စစ်ပွဲပြည်ပခတွေကြောင့်တိုးပွားလာတာလို့အိုချာကဗုဒ္ဓဦးနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါခင်ဗျာ။ VOA ကဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့မြန်မာဗဟိုဘဏ်ကကန့်သတ်လိုက်တဲ့နိုင်ငံခြားငွေလဲမှုတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကင်းလွတ်ခွင့်ပေးပြီးတော့ပြည်တွင်းလုပ်ငန်းတွေကိုမပေးတဲ့အတွက်နိုင်ငံခြားကုမ္ပဏီတွေနဲ့ဒန်းတူရှင်ပြိုင်နိုင်တော့မှာမဟုတ်ပဲငွေလဲကြမ်းကြာမှုတွေနဲ့တင်သွင်းမှုနှောင့်နှေးပြက်လက်မှုတွေအထိဆက်ဖြစ်နိုင်တယ်လို့ပြည်တွင်းလုပ်ငန်းရှင်တွေကထောက်ပြပြောဆိုကြပါတယ်စစ်ကောင်စီရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးကတော့မြန်မာငွေအထူးသုံးတဲ့ပြည်တွင်းလုပ်ငန်းရှင်တွေကိုခွဲခြားဆက်ဆံတာမဟုတ်ပဲနိုင်ငံခြားငွေတိုရင်ပြန်ထုတ်ပေးဖို့လုပ်ငန်းစဉ်အသေးစိတ်ပြင်ဆင်နေပြီးရှင်းလင်းချောမွေ့သွားမှာပါလို့ဂရီပေးပြောဆိုခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကဆက်လက်ပြောပြပါလိမ့်မယ
်ဟုတ်ကဲ့အခုလ AP 3ရက်နေ့ထုတ်ဒီနိုင်ငံခြားငွေလဲလှယ်မှုကန့်သက်ချက်ထဲကင်းလွတ်ခွင့်ပေးတဲ့မလေးကထုတ်ပြန်ချက်ထဲမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုအဓိကထားခဲ့ရပုံကိုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးက
ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုနိုင်ငံခြားကိုဒေါ်လာဆိုတာငွေကြေးနဲ့ပတ်သက်ပြီးတော့တွဲပြောင်းဝင်ရှိတယ်ဆက်ပြီးဒီနေ့မှာပြဋ္ဌာန်းထားတာရှိတယ်အလားတူပဲဒီလိုပါအထူးစီးပွားရေးစုံနဲ့ပတ်သက်ပြီးတော့အထူးစီးပွားရေးစုံဥပဒေမှာလည်းအဲ့လိုပြဋ္ဌာန်းထားတာရှိတယ်ဒါပေမဲ့ကျွန်တော်တို့ဥပဒေနဲ့အညီဖြစ်အောင်ကျွန်တော်တို့ကလုပ်ပေးတာဖြစ်တယ
်အခုလိုတီလဝါလိုမျိုးအထူးစီးပွားရေးစုံလုပ်ငန်းတွေနဲ့ MIC မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ခွင့်ပြုတဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေကိုဦးစားပေးကင်းလွတ်ခွင့်ပေးခဲ့တာကပြည်တွင်းအတွက်ထိခိုက်နိုင်မှုကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
နှစ်ခုပေါ့နော်တစ်ခုကတော့တော် import နဲ့လည်းဆိုင်တယ် export နဲ့လည်းဆိုင်တယ် import ကလက်ရှိကတော့ဒေါ်လာဈေးတက်တယ်ဒေါ်လာဈေးတက်တော့ import တွေဈေးကြီးတယ်အထူးသဖြင့်စက်သုံးစီစားအုပ်စီဈေးဝါစက္ကရာတွေဈေးကြီးတယ်အဲ့လိုအင်းတော့ငွေဖောင်းပွားမှုဖြစ်တယ်နောက်တစ်ခုကလူတွေကဝင်ငွေတိုးမလာဘူးဒါပေမဲ့အော်ရင်းနှီးဈေးနဲ့ဒေါ်လာဈေးတက်လို့ကျွန်တော်တို့ရဲ့အထူးဈေးတွေအကုန်လုံးကနှစ်ဆနီးပါးတက်တယ်အဲ့ဒီဝတ်တုံပို့ကဘုသူစီမှာလောက်ရောက်လဲဆိုတော့နမတိကပြည်သူပေါ့နော်ဝင်ဝင်နဲ့ပြည်သူနောက်လာကသာဝင်နဲ့နောက်တစ်ခုကဒီနေ့ကြေညာချက်တည်းမှာတော့ကျွန်တော်တို့ FDI နေပဲပါတယ်လိုကေဘက်စာတွေမပါဘူး MIC လောနဲ့ဥပဒေနဲ့အညီမှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံလုပ်ငန်းတွေတခုမှမပါဘူးတိုင်းရင်းသားလုပ်ငန်းရှင်တွေမပါဘူးပေါ့နော်နောက်ဟိုဒိုက်ကောက်မှာမှတ်ပုံတင်တဲ့ကုမ္ပဏီတခုမှမပါဘူးဒါပေမဲ့ Foreign Investment ဟို FDI တွေကိုပဲပေးလိုက်တယ်နောက်အစည်းအဝေးမှာရင်းနှီးမြှုပ်နှံတဲ့ Corporation တွေပေါ့နော်ဆိုတော့အဲ့ဒီလုပ်ငန်းတွေမှာဟိုနိုင်ငံသားတွေမပါတဲ့အတွက်ဘာသာဖြစ်လဲဆိုတော့အမှ level playing field လို့ခေါ်တဲ့ရန်လူကြီးမြရှင်ပြိုင်ဆောင်ရွက်နိုင်တဲ့အခင်းကျင်းပျောက်သွားတာပေါ့ foreign investment ကို favor ပေးပြီးတော့ local investment ကိုပို့ပြီးအခက်အခဲဖြစ်စေတာကိုတွေ့ရတယ်
ဒါပေမဲ့ဝင်ကြီးဦးအောင်နိုင်ဦးကတော့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေမနစ်နာစေရပါဘူးလို့ဆိုပါတယ
်ဒီပြည်တွင်းလုပ်ငန်းရှင်တွေနဲ့ပြည်နိုင်ငံလုပ်ငန်းရှင်တွေနဲ့ကွာခြားမှုပါနိုင်ငံလုပ်ငန်းရှင်တွေကတော့နိုင်ငံခြားငွေကိုမြန်မာပြည်ကလာပြီးတော့မှရင်းနှီးမြှုပ်နှံကြတာကိုပြည်တွင်းလုပ်ငန်းရှင်တွေကတော့ပြည်တွင်းမှာရှိတဲ့ဒီမြန်မာကျပ်ငွေကိုအဓိကတားပြီးတော့မှရင်းနှီးမြှုပ်နှံကြတာကိုဒါကအဓိကချက်ပေါ့နောက်ချက်ကလေကျွန်တော်တို့ကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေမသုံးအောင်မလုပ်ဘူးကျွန်တော်တို့ကဒီနိုင်ငံသုံးငွေကြီးကြပ်မှုကော်မတီကပြည်တွင်းလုပ်ငန်းရှင်တွေနိုင်ငံငွေလိုအပ်မှုရှိလာလို့ရှိရင်လည်းကြောက်တမ်းလို့ရတယ်ကျွန်တော်တို့ဒီသတ်မှတ်တဲ့နှုံးနဲ့ပဲနိုင်ငံသားလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံသုံးငွေရအောင်ကျွန်တော်တို့ကလုပ်ပေးမှာပဲအဲဒါမှမဟုတ်ကျွန်တော်တို့ကပြည်တွင်းလုပ်ငန်းရှင်တွေကပြည်ပနိုင်ငံလုပ်ငန်းရှင်တွေခွဲခြားမှုမရှိဘူးပေါ့နော်လို့လုပ်ပေးတာဖြစ်တော့ပြည်တွင်းလုပ်ငန်းရှင်တွေပါပါအခွင့်အရေးမှမစုံကြဘူ
းဒါပေမဲ့လည်းအခုလက်တွေ့မှာတော့ဒီဒေါ်လာကို1850ကျပ်ဝန်းကျင်နှုံးနဲ့ရှော့ချပြီးရချင်းပြန်သွင်းအကြာကြီးပြန်ဆောက်လဲလှယ်ရတာကြောင့်ထိခိုက်ပါတယ်လို့နောက်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ
်အကုန်လုံး process ဒီတိုင်းကတော့အကုန်ကြာသွားတာပေါ့နော်ဘာလို့လဲဆိုတော့ခါတိုင်းတော့ကတော့ import license online system ကနေရှောက်လိုက်တယ်ကြာလာရင်ပစ္စည်းသွင်းဖို့လုပ်တယ်ပ ပြီးရင် supplier ကိုပတ်စံလွှဲဖို့ဆိုလို့ရှိရင် supplier တွေကနေပြီး US dollar ဝယ်လို့ရတယ်သို့မဟုတ် brand တွေကနေပြီး US dollar ဝယ်လို့ရတယ်ပေါ့နော်ဆိုတော့ supply and demand တူတူသူဟိုရောင်းလိုက်ဝယ်လို့အားနဲ့တရားတဲ့ချာဖြစ်နေရပေါ့နော်ဆိုတော့ကိုယ့်အကို private sector ကိုယ့်အကို run နေတော့ CSE ရဝင်နေရပေါ့နော်ဒါပေမဲ့အခုကကြတော့ import license လျှောက်နေဆိုလို့ရှိရင်ငွေကိုအရင်ဆုံးတောင်းခံရမယ်ပေါ့နော်ဒီ import license အတွက်ဒေါ်လာအသိမှုသိမ်းမယ်ဆိုဒေါ်လာအသိမှုငွေကိုအရင်လျှောက်ရမယ်သူတို့ငွေထပေးတယ်သူတို့မှ import license လည်းကြာလာမယ်ပြီးရခါကျတော့မှတွင်းမယ်ပြီးလို့ရှိရင်ငွေထွေးမယ်ပေါ့အဲ့လိုဆိုတဲ့ခါကျတော့ပူတာသွားတာပေါ့နော်သူတို့ကလည်းဒီဘက်မှာ၃ရက်ပဲ meeting ထိုင်တာဖြစ်တဲ့အတွက်ကိုကိစ္စကတော့ကြာမယ်ဘာလို့လဲဆိုတော့ကိုမိဘအများကြီးပဲဒီထောင်ချီနေတာဆိုတဲ့ခါကျတော့တစောင်းတောင်းပေါ့နော်အဲ့ခါကျတော့ဒီကိုမိစီးရခိုင်းဆိုရင်ပရာမာတယ်ထုတ်လုပ်တယ်ပြင်ပို့တယ်ဒီလိုရံကိုရောက်တယ်ဆိုသုံးလောက်နေတာပေါ့နော်အခုဆိုရင်တော့ပူကြနိုင်တာပေါ့ဆိုတော့အဲ့ဆိုရင်တော့ပစ္စည်းတချို့ပြတ်နိုင်တယ်စီးပြတ်နိုင်တာရှိတာပေါ့နော
်ကြာပြင်အခုကန့်သက်ချက်တွေကစစ်ကောင်စီစီးပွားရေးရည်မှန်းချက်နဲ့လည်းလမ်းလွဲနေတယ်လို့အရင်စီးပွားရေးလုပ်ငန်းရှင်ကဆိုပါတယ
်နိုင်ငံတော်စီမံခန့်ခွဲကောင်စီရဲ့စီးပွားရေးရည်မှန်းချက်၃ချက်မှာဒီဈေးဝယ်စီးပွားရေးစနစ်ကိုတည်ငြိမ်အောင်ဖော်ဆောင်ပြီးတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုများကိုဖိတ်ခေါ်ပြီးတရားနာပြည်သူတရားလုံးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်တည်ဆောက်ရေးဆိုတဲ့ဒုတိယအချက်ကနောက်တတိယအချက်ကပြည်ထောင်စီးပွားရေးလုပ်ငန်းများကိုအားပေးကူညီပြီးတော့နိုင်ငံတော်၏ထုတ်ကုန်ထုတ်လုပ်မှုများစွာထုတ်လုပ်နိုင်သည့်အလုပ်ကိုင်ခွင့်လမ်းများဖို့ဆောင်ရွက်ဖော်ဆောင်နိုင်ရေးဆိုတဲ့ရည်ရွယ်ချက်ကိုလာပြီးတော့ဒီကြေညာချက်ကတိုက်ရိုက်တက်ရောက်စီတော့တွေ့ရတယ
်တကယ်တော့ဒီနိုင်ငံခြားငွေထိန်းချုပ်မှုကြောင့်73စီအချက်တဲကျုံလာခဲ့ရပြီးနောက်ထပ်စောင်းဦးစီအခက်ခဲမျိုးကျုံလာရမှာကိုလည်းစိုးရိမ်နေရပြီလို့စီးပွားရေးလုပ်ငန်းစောင့်ကြည့်နေသူတွေကဆိုပါတယ
်ကိုဝင်းမင်းပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာစောင်းပွားတစ်ပုဒ်ကိုတင်ပြခြင်းမသေးတဲ့ကုလသမဂ္ဂကမ္ဘာစားနပ်ရေးကအဖွဲ့ WFP အနေနဲ့အရင်ကလက်လန်းမမိခဲ့တဲ့ယူကရိန်းနိုင်ငံရဲ့စစ်ဖြစ်နေတဲ့ဒေသအတော်များများကိုအစားအစာအကူအညီတွေပေးပို့နိုင်ပေမဲ့မပို့နိုင်သေးတဲ့ဒေသအတော်များများလည်းကြံရှိနေပါသေးတယ်။ VOA သတင်းတောက်လီဆာရှလိုင်းဆွန်လျာစစ်ဇလာနိုင်ငံဂျနီဗာမြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပေးမှာပါ။
ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအတွင်းကိုဝင်ရောက်တိုက်ခိုက်တာအခုဆိုရင်သတင်းခုနှစ်ပတ်ထဲရောက်လာပြီးသေးဆုံးသူ 2,000 ကျော်အပါအဝင်အရက်သားထိခိုက်မှုပေါင်း 9,000 နီးပါးရှိတယ်လို့ကုလသမဂ္ဂကမှတ်တမ်းပြုလုပ်ထားပါတယ်။ဒါပေမဲ့လည်းတကယ်တမ်းအရေအတွက်ဟာဒီထက်မကရှိနိုင်တယ်လို့လည်းယူဆနေကြပါတယ်။တချိန်တည်းမှာပဲနိုင်ငံလူဦးရေ 44 သန်းရဲ့တဝက်နီးပါးလောက်ဟာအစာအစာလုံလုံလောက်လောက်ရရှိဖို့အတွက်စိုးရိမ်နေကြတယ်လို့ WFP ကခန့်မှန်းပါတယ်။ဒီထက်ကလူ6သန်းလောက်ဟာအစာအစာနဲ့ငွေသားတွေလိုအပ်နေကြတယ်လို့လည်းဆိုပါတယ် WFP ရဲ့ယူကရိန်းနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးယာကော့ဗ်ကာရမ်ကသူတို့အကူအညီပေးရေးအဖွဲ့အစည်းအနေနဲ့လူဦးရေ2သန်းအတွက်2လစာဖူးလုပ်အောင်အစာအစာတန်ချိန်ပေါင်း6000ကျော်ပြင်ဆင်ထားပါတယ်လို့ Levet မြို့ကနေပြောပါတယ်တချို့အကူအညီတွေဟာအရင်ကပေးပို့ခြင်းမရှိတဲ့ဒေသတွေကလိုအပ်နေတဲ့သူတွေစီကိုပေးပို့ဖြန့်ဖြူးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ရုရှားတပ်ဖွဲ့တွေရဲ့ကျူးကျော်ဝင်ရောက်လာပြီးနောက်ရင်းနှစ်ပတ်လောက်ပြင်းပြင်းထန်ထန်တိုက်ခိုက်ခံခဲ့ရတဲ့ဘူချာ၊အက်စပရင်၊ပေါ်စတမဲလ်၊ဘိုရိုဒီယန်ကာစတဲ့ဒေသတွေလိုမျိုးဖြစ်တယ်လို့သူကပြောပါတယ
်။ WFP has reached 1.7 million people in Ukraine.
စစ်ပွဲကြီးထိနေတဲ့ဒေသတွေနဲ့ရုရှားတပ်တွေအဝိုင်းချရတဲ့နေရာတွေကမိသားစုတွေကိုအစားအစာပေးပို့ရမှာ WFP အနေနဲ့လူရေ 1.8 သန်းအထိဖြန့်ဖြူးဝင်ကပေးနိုင်ခဲ့ပါတယ်။အဲ့ဒီတည်းကလူကြီးရဲ့တက်တက်တမ၄သန်းလောက်ဟာရုရှားတပ်တွေအဝိုင်းခံရတဲ့ဒါမှမဟုတ်တပိုင်းတစအဝိုင်းခံရတဲ့ဒေသတွေကပိတ်မိနေကြတဲ့မိသားစုတွေကိုဝေငှပေးခဲ့တာပါဒါပေမဲ့လည်းပြည်ပခဖြစ်နေကြတဲ့နေရာတွေရဲ့နောက်ပိုင်းမှာအစားအစာလိုအပ်နေကြတဲ့သူတွေအများအပြားစီကိုရောက်အောင်ပို့မပေးနိုင်တာတွေလည်းရှိပါတယ်
ရုရှားတပ်ဖွဲ့တွေဖေဖော်ဝါရီ24ရက်နေ့ကစတင်ကျူးကျော်တိုက်ခိုက်ခဲ့ပြီးအပြင်းထန်ဗုံးကျဲပစ်ခတ်တာခံခဲ့ရတဲ့မာရီယိုပိုမြို့ရဲ့အခြေအနေဟာပိုပြီးမြင်သာထင်သာရှိတဲ့ဥပမာဖြစ်ပါတယ်။မြေအောက်ပုံကိုခြင်းထဲမှာအရက်သားထောင်ပေါင်းများစွာပိတ်မိနေကြပြီးအစားအစာရေနဲ့တခြားမရှိမဖြစ်အသုံးဆောင်တွေလိုအပ်နေတာဟာတော်တော်ကိုဆိုးဝါးလွန်းပါတယ်လို့ကယ်ရင်ကပြောပါတယ်။ဒါပေမဲ့လည်းစစ်ပွဲတိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကခွင့်မပြုရင်တော့အကူအညီပေးရေးမော်တော်ကားတန်းတွေမြို့ထဲကိုမဝင်ရောက်နိုင်ပါဘူးလို့လည်းသူကပြောပါတယ်
။ And we need at least 48 hours to safely get food and other items.
ကျန်တဲ့တော့ပို့ပြန်ထွက်လာဖို့အတွက်အနည်းဆုံးအချိန်2ရက်လိုအပ်ပါတယ်။မရီယိုပိုမြို့မှာဆိုရင်လူပေါင်း3,000အတွက်အစားအစာတစ်ခုတည်းတင်တစ်နေ့ကို tracker 2စီးစာဒါမှမဟုတ်3စီးစာလိုအပ်ကောင်းလိုအပ်ပါလိမ့်မယ်။ဒါအပြင်တစ်လကို tracker 10စီးနဲ့တစ်ချိန်တော့ပို့နေတာကိုလည်းပယ်ဖြတ်ဖို့မဟုတ်ပါဘူ
းဒီပြိပခါမှာပါဝင်နေကြသူတွေရဲ့ခွင့်ပြုသဘောတူညီချက်မပါဘဲနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးတဲ့လုပ်ငန်းတွေကိုဆောင်ရွက်လို့မရဘူးလို့လည်းသူကပြောပါတယ်အ အဲ့ဒီလိုအခြေအနေတွေကြောင့်ယူကရိန်းနိုင်ငံကရုရှားတပ်ဖွဲ့တွေအဝိုင်းခံရတဲ့နေရာတွေနဲ့မာရီယိုပိုမြို့ကစစ်ပွဲအတွင်ပိတ်မိနေကြတဲ့မိသားစုတွေစီကိုအစားအစာအကူအညီတွေဆက်လက်ပေးပို့နေတာတွေကိုမနှောက်ယှက်ဖဲနဲ့ဖွင့်ပြပေးဖို့နှစ်ဖက်စလုံးကိုမြစ်တာရက်ခံထားပါတယ်လို့ကုလသမဂ္ဂကမ္ဘာစန္ဒေယိကအဖွဲ့ WFP အရာရှိတွေကပြောပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါခင်ဗျာ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကမ္ဘာနေရအတော်များများမှာအာနာရှင်စနစ်နဲ့ဖိနှိပ်ချုပ်ချယ်မှုတွေဆက်လက်ဖြစ်ပေါ်နေတာလူသားတွေရဲ့အသက်နဲ့လူအခွင့်အရေးကိုထိခိုက်ပျက်စီးမှုတွေဖြစ်ပေါ်စေတယ်လို့ American နိုင်ငံသားရေးဌာန2022ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံအလိုက်လူအခွင့်အရေးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။ရုရှားဟာယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဟာလူသားတွေအတွက်ဆိုးရွားတဲ့အကျိုးဆက်တွေကိုဖြစ်ပေါ်စေတယ်လို့အစိုးရခန်းစာအဖွဲ့အမှားစာမှာနိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကရေးပါတယ်။ရုရှားတပ်တွေကိုသူတို့သိမ်းပိုက်ထားတဲ့မြို့တွေကမောင်းထုတ်လိုက်နိုင်ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းရုရှားတွေရဲ့ရက်စက်မှုတွေကိုအထောက်အထားနဲ့တကွပိုပြီးတွေ့မြင်လာရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ We see what this receding tide is leaving in its wake. The bodies, hands bound, left on streets.theaters train stations
ရုရှားတပ်တွေစုခွာသွားပြီးတဲ့နောက်လက်တွေကိုကျိုးနဲ့ချီထားတဲ့လူတွေအလောင်းတွေလမ်းမတွေပေါ်မှာကပွဲယုံတွေထဲမှာယထာဘူရာယုံတွေမှာတွေ့မြင်ကြရသလိုတစစီဖြစ်တဲ့အထိပြစ်ခတ်ဖြိုချခံထားရတဲ့တိုက်ခန်းတွေထဲမှာလည်းအရက်သားတွေသေဆုံးနေတာကိုကျွန်တော်တို့တွေ့ခဲ့ကြရပါတယ်အမျိုးသမီးနဲ့မိန်းကလေးငယ်တွေအာရမပြုကျင့်ခံရတာတွေတိမ့်ပိုက်ခံထားရတဲ့မြို့တွေမှာအရက်သားတွေအစာငတ်ပြီးအေးပတ်ပြီးသေကြရတဲ့ဆိုတဲ့လူကိုယ်တိုင်ထွက်ဆိုချက်တွေကိုလည်းကြားကြရပါတယ်။ဒါပေမဲ့ဒီလိုကျယ်ပြန့်တဲ့မတရားပြုကျင့်မှုတွေကိုခံစားနေရတာဟာယူကရိန်းနိုင်ငံတနိုင်ငံလည်းတော့မဟုတ်ပါဘူး။အစိုးရတွေဟာနေဆက်ဖြတ်ကျော်ပြီးတိုက်ခိုက်မှုတွေလှုပ်လာနေကြတာကိုပိုပြီးတွေ့လာနေရပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ Over the last year alone, Iranian intelligence agents plotted to kidnap an Iranian American journalist from her home in Brooklyn.
လွန်ခဲ့တဲ့တစ်နှစ်အတွင်းမှာတင်အီရန်ထောက်နှိုင်းရေးအဖွဲ့တွေကအမေရိကန်နိုင်ငံနယူးယောက်မြို့ဘရုတ်ကလင်းမှာနေထိုင်တဲ့အီရန်သတင်းတောက်အမျိုးသမီးတစ်ယောက်ကိုသူမနေအိမ်ကနေပြန်ပေးဆွဲဖို့ကြိုးစားခဲ့ကြပါတယ်။ဆီးရီးယားအရာရှိဟောင်းတွေကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဂျာမနီနိုင်ငံမှာတရားစွဲဖို့ပြင်ဆင်နေသူတွေနဲ့ပူးပေါင်းဆောင်ရွက်သူတွေကိုဆီးရီးယားအစိုးရချိမ့်ချောက်မှုတွေလုပ်ခဲ့ပါတယ်။အလွတ်တန်းသတင်းတောက်တစ်ယောက်ကိုဖမ်းဖို့အတွက်ပြန်တန်းနေတဲ့လေရင်ကိုဘယ်လာရုစ်သမ္မတလူကာရှန်ကာကသူ့နိုင်ငံနဲ့အတင်းမောင်းခိုင်းခဲ့ပါတယ်။အစိုးရတွေဟာသူတို့ဆန့်ကျင်သူတွေကိုတိုင်းပြည်အတွင်းမှာဖမ်းဆီးချုပ်နှောင်နေကြပါတယ်။နိုင်ငံပေါင်း65နိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်းတသန်းကျော်ဒီကနေ့ဖမ်းဆီးထိန်းသိမ်းခံထားရပါတယ်။လူနည်းစုဝီဂါမွတ်စလင်တွေကိုရှင်ကျန်းဒေသမှာတရုတ်အစိုးရလူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်တပ်ဖြတ်နေပါတယ်။ဒါအပြင်တခြားလူနည်းစုတွေအပါအဝင်ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလွတ်လပ်မှုတွေကိုတဖြည်းဖြည်းပျောက်ကွယ်သွားအောင်လှုံ့ဆော်တာတိဘက်ဒေသမှာစနစ်တကျဖိနှိပ်ချုပ်ချယ်တာတွေတရုတ်အစိုးရဆောင်ရွက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်လည်းတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းလူအခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာသလိုသူတို့ရဲ့ policy တွေဟာလည်းအာဖဂန်နိုင်ငံသားအလုံးအတွက်အထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့လူအခွင့်ရေးတွေမှေးမှိန်ပျောက်ကွယ်သွားစေပါတယ်။အီသီယိုးပီးယားနိုင်ငံမှာဆိုရင်လည်း Eritrea တပ်ဖွဲ့တွေအပါအဝင်ပဋိပက္ခမှာပါဝင်ပတ်သက်သူအလုံးကရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြပါတယ်။လူအခွင့်အရေးဟာလူတိုင်းအတွက်နိုင်ငံတိုင်းအတွက်ဖြစ်ပါတယ်။လူမျိုးတိုင်းနိုင်ငံသားတိုင်းကြားမမရွေးမတန်ဆွမ်းသူအသက်အရွယ်ကွာခြားမှုနဲ့မဆိုင်သလိုတဦးချင်းစီရဲ့ယုံကြည်ချက်ဘသူ့ကိုချစ်တယ်ဘလို့အကျင့်စရိုက်မျိုးရှိတယ်ဆိုတာနဲ့မဆိုင်ပါဘူးလို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုဟာလူအခွင့်အရေးချိုးဖောက်တဲ့တိုင်းပြည်တိုင်းဒီမိုကရေစီရဲ့အခြေခံသဘောတရားတွေကိုမလေးစားမလိုက်နာတဲ့တိုင်းပြည်တိုင်းတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထနီဘလင်ကင်ကပြောကြားလိုက်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တဲ့အဘော်ဟာ American အစိုးရရဲ့အဘော်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းအသိပေးအပါရခင်ဗျာ VOA ကဆက်လက်တင်ပြနေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 11113ညလိုင်းနိုမီတာ40 kHz 4013ညလိုင်းနိုမီတာ50 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့အစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနောက်တော့ဆင်ရပါမယ်။အခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးအသုံးသက်ချက်ကိုတင်ပြပေးဖို့အစီအစဉ်ထားပါတယ်။တချိန်ကစစ်အစိုးရကိုလက်နက်အပ်ပြီးအညာခံခဲ့ရတဲ့ပလောင်လွတ်မြောက်ရေးတပ် DNLA ဟာတအောင်းလွတ်မြောက်ရေးတပ်အဖြစ်အသွင်ကူးပြောင်းလိုက်ချိန်ကစပြီးတော့လက်ရှိစစ်ကောင်စီလက်ထက်အထိစိတ်အင်အားကြီးမားလာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါခင်ဗျာ။
လုံခဲ့တဲ့9နှစ်ကဝက်ပြည်နယ်မှာလက်နက်ကင်အဖွဲ့9ဖွဲ့ကဖွဲ့စည်းလိုက်တဲ့ Federal နိုင်ငံရေးညှိနှိုင်းမှုအတိုင်ပင်ခံကော်မတီ FPNCC မှာတာအန်အမျိုးသားလွတ်မြောက်ရေးတပ်လဲပါဝင်ပါတယ်။အခြားတပ်ဖွဲ့တွေကတော့ရခိုင်တပ်၊ကချင်တပ်၊ကိုကန့်တပ်၊မိုင်းလာတပ်၊ရှမ်းတိုးတရေးတပ်နဲ့ဝက်တပ်တွေဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတာအန်တပ်ဟာစစ်အင်အားပုံမူကြီးထွက်လာပြီးတိုက်ပွဲတွေဆင်နွှဲနိုင်ပုံကိုလွန်ခဲ့တဲ့မတ်လ26ရက်နေ့ထုတ်ရွှေဖီမြေသတင်းမှာမိုက်အနိုင်ဆိုသူကအသေးစိတ်ဖော်ပြထားပါတယ်။တောင်တန်းနဲ့ရှမ်းတွတ်ရဲတပ်ပဝင်းတဲ့မဟာမိတ်အဖွဲ့ကိုဝတ်တပ်ဖွဲ့ကလက်နက်ပစ္စည်းအကူအညီပေးတာကြောင့်ရှမ်းထူထောင်ရေးတပ်တွေကိုမြောက်ပိုင်းကတိုက်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးသုံးတဲ့နည်းပညာကိုဝရစီကရပါတယ်တဲ့။ရှမ်းထူထောင်ရေးတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲအရေးအတွက်ဟာစစ်ကောင်စီတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေပိုများတယ်လို့ဆိုပါတယ်။နေမည်အငင်းပွားမှုကြောင့်တောင်တပ်နဲ့ရှမ်းထူထောင်ရေးတပ်တို့2015ကတည်းကတိုက်ခိုက်ခဲ့ကြတာမို့ခုနှစ်နှစ်ကြာတော့မှတောင်တပ်ရဲ့ထင်းကျုံနေမည်တိုးပွားလာတာဖြစ်ပုံရပါတယ
်။တောင်တပ်ဟာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ကပေါက်ပွားလာတာဖြစ်ပါတယ်။1963ကတည်းကရှိခဲ့တဲ့ပလောင်လက်နက်ကင်အဖွဲ့ဟာအတက်အကျများပါတယ်။1997မှာနဝတစီအစိုးရနဲ့အပြစ်ရက်ပြီးပလောင်အထူးဒေသခုနှစ်ဖြစ်လာပါတယ်။2005ရောက်တော့စီအစိုးရကိုလက်နက်အလိုက်ရလို့ပလောင်လွတ်မြောက်ရေးတပ်လည်းကွယ်ပြောက်သွားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ရောက်ပလောင်စစ်တီတွေကတော့အညံ့မခံပဲဆက်ပြီးလှုပ်ရှားကြပါတယ်။2009အောက်တိုဘာမှာလက်ကျန်ပလောင်စစ်တီတွေကညီလာခံကျင်းပပြီးတအောင်းလူမျိုးရေးတပ်ကိုတီထောင်လိုက်ကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်အပြည့်အဝရရှိရေးဒီမိုကရေစီကျင့်သုံးရေးဆရာနာရှင်စန့်ကျင်ရေးဖက်ဒရယ်နိုင်ငံတည်ဆောက်ရေးစတာတွေကိုရည်ရွယ်ပါတယ
်။2008အခြေခံဥပဒေရေးဆွဲပြီးရွက်ောက်ပွဲနဲ့လွတ်တော်စနစ်ကျင့်သုံးတဲ့အခါတအောင်းပလောင်အမျိုးသားပါတီပေါ်ထွက်လာပါတယ်။2010ဖေဖော်ဝါရီလ9ရက်နေ့မှာထုတ်ပြန်တဲ့ပါတီအခြေခံဥပဒေပါနိုင်ငံရေးဥတီချက်တွေဟာတအောင်တပ်တည်ဆောင်စဉ်ကကြီးညာတာတွေနဲ့ဆင်ပါတယ်2008အခြေခံဥပဒေအရကိုကန့်ဒေတာအနောက်မြောက်မှာရှိတဲ့မန်တုံနဲ့နန်းဆန်မြို့နယ်တွေဟာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်လာပါတယ်တမတော်ကိုယ်စားလှယ်နဲ့ရှမ်းပြည်နယ်ကိုယ်စားလှယ်ပါဝင်တဲ့ဆယ်ဦးကော်မတီဟာပလောင်အုပ်ချုပ်ရေးအဖွဲ့ဖြစ်ပါတယ်အခုတော့ဓာရီအားလုံးကိုဖျက်သိမ်းလိုက်ပြီးတအန်ဒေတာပြည်သူအုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းလွန်ခဲ့တဲ့ဧပြီလ1ရက်နေ့ကထုတ်ပြန်ကြေညာပါဗျ။
2008အခြေခံဥပဒေဖြတ်သိမ်းကြောင်းလွတ်တော်ကိုစားပြုကော်မတီကြေညာတာကိုအပြည့်အဝထောက်ခံတယ်လို့တအောင်ပြည်သူအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်။ကိုစားပြုကော်မတီလမ်းညွှန်ချက်တွေနဲ့အညီဆရာနာရှင်စနစ်ကြဆုံးရေးအတွက်တတ်နိုင်တဲ့ဘက်ကပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။တောင်းဒေသပြည်သူအုပ်ချုပ်ရေးအဖွဲ့ထဲမှာတောင်းအမျိုးသားပါတီတောင်းဥပဒေပညာရှင်များအဖွဲ့တောင်းလူငယ်များနဲ့ရမ်းမီရက်ဖတွေပါဝင်ကြတယ်လို့သိရပါတယ် ဆရာနာရှင်လက်ပါစေနဲ့ဆရာနာရှင်နဲ့ပူးပေါင်းဆောင်ရွက်နေသူတွေကိုအပြင်းထန်အေးအေးယူသွားမယ်လို့လဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ် CDM မှာမပါတဲ့ဌာနဆိုင်ရာဝန်ထမ်းတွေဇာတိနေရက်ပြန်ကြဖို့လုံခြုံရေးမှာတစုံတရာဖြစ်လာရင်တောင်းဝန်မယူဘူးလို့ဇွန်လ17ရက်နေ့ကထုတ်ပြန်ခဲ့ပါတယ်
တောင်းတနဲ့ရခိုင်တပ်တွေလက်ရှိအခြေအနေရောက်လာအောင် KIA ကချင်တပ်ကကူညီခဲ့ပါတယ်။ဥပုံချရှင်အုပ်စုကိုကန်ဒေတာကို2015မှာဝင်ရောက်တိုက်ခိုက်စဉ်ကလည်းတောင်းနဲ့ရခိုင်စစ်ပီတွေကူညီပါတယ်။နိုင်ငံရေးနဲ့စည်ရေးမှာတောင်းရခိုင်နဲ့ကိုကန်တပ်ပါဝင်တဲ့သုံးညီနောင်မဟာမိတ်အဖွဲ့ဟာကချင်နဲ့လက်တွဲလိုပါတယ်။ဆက်အာဏာရှင်စနစ်ကိုချေမှုန်းဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အားလုံးပန်းတိုင်တခုလေးကိုဥတီပီအတူတကွလှုပ်ဆောင်ရဖို့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကကချင်တော်လိုင်းနေမှာပြောကြပါတယ်တောင်းလွတ်မြောက်ရေးလှုပ်ရှားမှုကိုကချင်တပ်ဖွဲ့ကနှစ်ပေါင်းများစွာကူညီတဲ့အစဉ်အလာရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်နဲ့တောင်းပလောင်တွေရှင်တဲနေထိုင်လာခဲ့ကြတာကြားလာပါပြီပလောင်တပ်ဖွဲ့ဟာ2005မှာစေအစိုးရကိုလက်နဲ့ပုံအပ်ပြီးအညံ့ခံလိုက်တဲ့အစဉ်အလာရှိတာကြောင့်တောင်းတပ်ဖွဲ့အပြည့်အသွင်ပြောင်းတဲ့အခါမှာမဟာမိတ်အဖွဲ့တွေနဲ့ပူးတွဲရပ်တည်တဲ့မဟာဗျူဟာကျင့်သုံးတာဖြစ်ပုံရပါတယ်။အသေးစားတပ်ဖွဲ့တွေဟာရေရှည်မှာတိကျရပ်တည်နိုင်မှုခက်ခဲတဲ့အတွက်စေအစိုးရလှည့်တာကိုခံရပြီးပြည်သူစစ်နဲ့နေကြားဆောင်တပ်ဖြစ်ကုန်ကြပါတယ်ခင်ဗျာ။
ဒါကတော့ TNL တအောင်လူမြရေးတပ်ဖွဲ့အင်အားကြီးထွားလာပုံအကြောင်းကိုတင်ပြထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးအသုံးသချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါဦးမယ်ဒီတစ်ပတ်ကျမ်းမာရေးအစီအစဉ်မှာတော့အသင့်အစားသုံးနိုင်တဲ့အစားအစာတွေကြောင့်ဖြစ်ရတဲ့ကျန်းမာရေးဆိုင်ရာပြဿနာတချို့ကိုတင်ပြထားပါတယ်မြန်မာအစားအသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကတားမြစ်လိုက်တဲ့အသားလုံးအသားချောင်းတွေအပြင်မြမရိုးရအသင့်စားတော့ဆရာတွေကြောင့်အစားအစာတွေကြောင့်ယောဂါတွေဖြစ်နိုင်တယ်လို့ဟာယပညာရှင်တွေကပြောဆိုထားတာရှိပါတယ်ဒီအကြောင်းနယူးယောက်ကော်နယ်တက္ကသိုလ်ကနိုင်ငံတကာအစာဟာယဆိုင်ရာပါမောက္ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကဆက်သွယ်မြတ်တင်ပြထားပါတယ်
โอเคပါမောက္ခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့ဒီအသင်စားအစားအသောက်တွေပေါ့နော်အန်ဒီကြီးနိုင်ပုံကိုပြီးခဲ့တဲ့တပတ်ကပြောပြီးမှာဒီတစ်ခေါက်တော့ဆင်မကြီးဒီအန်ရကဘလူယောဂါတွေအထီးအတိအကျဖြစ်နေတာကိုပြောမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မကြီးအ
ဲ့တော့ကယ်လိုရီများပြီးတော့အဟာရနည်းတဲ့အတွက်လူရဲ့ဆိုးကျိုးတွေကကြတော့24နာရီအတွင်းမှာအဖြစ်မသိနိုင်အောင်လူတွေကစားလိုက်လို့အော့တယ်အန်တယ်ဓမူးတယ်မော်တယ်ဝင်းသွားတယ်အဲဒီလောက်ကိုပေါ့ပေါ့လေးပဲတွက်လိုက်တယ်သူ့ရဲ့ရေရှည်ဆိုးကျိုးကကြတော့တလားကနေနှစ်လလဲကြတော့ဘယ်တော့မှယောဂမရှိဘူးတဲ့ကျမ်းမာတဲ့လူတယောက်ကကောက်ကငင်ကထပြီးတော့အစာအိမ်ဦးတက်ပေါက်တယ်ထက်ပြီးတော့ကြောက်ကအလုံးမလုံးတော့ဘူးပြီးရင်အသေးမှအစီဖုံးတယ်ဆိုဒီလိုမျိုးယောဂတွေနောက်ဆက်တွဲရတော့ရေရှည်ယောဂတွေဖြစ်တဲ့ကင်ဆာယောဂတို့ဆိုဒီလိုမျိုးတွေအထိဖြစ်သွားတယ်အဲ့တော့ဒါဒီအားလုံးကဒီအစားအသောက်ခုနတထုပ်ကိုမြန်မာငွေနဲ့တထောင်နဲ့ဝယ်လို့ရရင်ရမယ်1500နဲ့ဝယ်လို့ရရင်ရမယ်ဒီလိုမျိုးလေးနဲ့လွယ်လွယ်လေးဝယ်ပြီးနှစ်နှစ်ချက်ချက်ကိုယ့်ရဲ့ခောက်ဆွဲထဲမှာကြာစံထဲမှာဟော့ပေါ်ထဲမှာထည့်ဆလိုက်ခြင်းကထွက်လာတဲ့ဆိုးကျိုးလေးကြောခုနတသိန်းခွဲလည်းမဟုတ်15သိန်းလည်းမဟုတ်350လည်းမဟုတ်နဲ့ပတ်စံပေးပြီးကိုယ့်ရင်အောင်နောက်ဆုံးမရနိုင်တော့တဲ့ဒုဗဝအသက်ပါဆုံးရှုံးနိုင်တဲ့အဆင့်အထိကိုဖြစ်တာသူတေသနာတွေ့ရှိကြရနေတွေ့ထားရတယ်ဒါကြောင့်မို့လို့ဒီအစားအသောက်ကလေး18ခုကတော့ဒါမစားသင့်ဘူးအဲဒါမှလိုအပ်တဲ့အကြီးကအရေးကြီးဆုံးဖြစ်တဲ့ဒီ benzoin တို့ဒီ acid ပြီးလို့ရှိရင်ဒီ nitrite တို့နောက်ပြီးလို့ရှိရင် sulfate တို့ဒါတွေကအရန်သုံးကြရတဲ့သူတို့အန်နီယယ်ပါမကင်းတဲ့အတွက်ဒီလိုအစားအသောက်တွေကတော့စပြီးစားဖို့တောက်ဖို့ဈေးဝယ်ဖို့စဉ်းစားတဲ့အချိန်မှတော့ထည့်ပြီးတော့မစဉ်းစားသင့်တဲ့အရာတွေဖြစ်တယ
်ဟုတ်ကဲ့ဆင်ပါအဲ့ဒီတော့နောက်ထပ်ဒီယောဂါတွေမဖြစ်အောင်ပေါ့နော်သတိထားသင့်တဲ့အစားအစာမျိုးတွေက
မြန်မာပြည်မှာကတော့ကျမတို့သုတေသနလုပ်ထားသလောက်ဆိုလို့ရှိရင်ကျမတို့လူမျိုးတွေစားနေတဲ့မြမရိုးရအစားအစာတွေတဲမှာမှခုလိုမျိုးအတင်စားသုံးပစ္စည်းတွေကိုစားနေတာကိုရှောင်တဲ့နေဟာတွေအများကြီးရှိသေးတယ်ပေါ့နော်အထူးသဖြင့်နေ့စဉ်ကျမတို့စားသုံးနေတဲ့ဒီငပိငပြားရေငချောက်ပစွန်ချောက်ကမှအစပေါ့နော်အတင်စားသုံးပစ္စည်းတွေအခုစားနေတရေစားစားသုံးတဲ့ရိုးတွေတရေစားစားသုံးတဲ့တောက်တဲ့အရာတွေပေါ့နော်အထူးသဖြင့်ခုလိုဒီ pandemic ကာလမှာဆိုလို့ရှိရင်အဟာရပြည့်အောင်စားရမယ်စားရမယ်ဆိုတော့ပစ္စလက္ခအရန်စားလိုက်ကြတယ်ဒါကြောင့်ကျမတို့အခုစိတ်ုံရောက်လာတဲ့ဒီ covid-19 ရဲ့လူနာတွေရဲ့နောက်ဆက်တွဲတွေကအစာအိမ်ဦးလမ်းကြောင်းမှာယောဂါတွေဖြစ် ွားကြတယ်အစားအသောက်တွေကိုခန္ဓာကိုယ်လိုလာတဲ့ပိုစားမိလို့ဘလို့ပဲ organic ကြီးပဲပြောပြောဘယ်တိုင်းပြည်ကဝင်လာတဲ့ဘလို့အစားအသောက်ဈေးကြီးကြီးပဲဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်ကစုပ်ယူနိုင်တဲ့ပမာဏတည်းပိုစားလိုက်လို့ရှင်တန်ဆေးလွန်ပေးပဲဖြစ်သွားတယ
်ဟုတ်ကဲ့ဆရာမဒီညမှာခုနကပြောတယ်ဒီအချိုတက်များလွန်းတဲ့မြမရွာအစားအစာတွေပေါ့နော်အဲ့ဒါလေး
ဆိုဆိုကပြောတယ်ကျမတို့အချိုတက်လွန်ကဲတဲ့အစားအသောက်တွေဆိုတာဒီနေ့ကျမတို့လူတရာကိုမေးရင်69ယောက်ခွဲလောက်မှာကိုကကျမတို့ကအချိုတက်လွန်ကဲတဲ့အထူးသဖြင့်တရေစာအရန်စားတဲ့တရေစာတွေကဒီတရားတက်တွေအရန်များလာလို့စားတဲ့အတွက်ဒီနေ့ကျမတို့စစ်တမ်းကောက်တော့ကလေးသူငယ်တွေမကောက်ဘူးအသက်အရွယ်ယောက်ျားမိန်းမအားလုံးမှာကျမတို့တိုင်းပြည်ကစီးကျူယောဂတော်တော်အဆင့်မြင့်တဲ့အထက်ကိုရောက်နေတယ်တိုင်းကြည့်မယ်ဆိုရင်ရာဂိုင်နှုန်းတော်တော်များများက type 2မှာတော်တော်ရှိတယ်ဒါကိုကိုကိုဒါရကနုစမလောက်ကြလို့ပေါ့နော်အဲ့တော့အဓိကကတရားတဲ့လွန်ကဲမှုဖြစ်တဲ့အချိုတွေနဲ့တောက်စီရအချိုရည်တွေနဲ့ခုနကမုတ်တရည်စာတွေပေါ့ဟိုချိုမှကြိုက်ကြတာဟိုဟိုထောက်ပတ်တီးဖြော်ရည်တောက်ရင်တောက်လေနုစီအများကြီးထက်တောက်တာဆိုတော့ထောက်ပတ်တီးကဒီတိုင်းကျမ်းမာရေးနဲ့ညီညွတ်ရဲ့သားနဲ့နုစီနုစိမ့်တွေထက်တောက်လိုက်ခြင်းကြောင့်ဒါဆိုရသူတို့မသိဘူးဒါတွေတခွဲခါမှယူတခွဲကြည့်တော့မှပုံမှန်ထက်ဆယ်စားလောက်တက်သွားတယ်ခန္ဓာကိုယ်မစုပ်ယူနိုင်တဲ့တရားတက်တီးကဒီထောက်ပတ်တီးဖြော်ရည်တခွဲထဲမှာသူတို့ရလိုက်တယ်ဆိုတော့မသိကြဘူးပေါ့နော်အခုဆိုလို့ရှိရင်ဒါအဲ့ဒီတရားတက်ကစားတက်ကနောက်အစီတက်ပေါ့နော်အားလုံးကြိုက်ကြတယ်အများကြီးစားကြတယ်ဘေကရီတွေပေါ့ကိတ်မုန်တွေပေါင်မုန်တွေဘစ်ကစ်တွေကူကီတွေဒါမြမရိုးရမုန်တွေအဲ့ဒီမှာလဲတရားတက်ကလွန်ကဲမှုကိုတိတ်ပြီးတော့သူတို့မသိကြဘူး
ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိုလွန်ကဲမှုကဘယ်လောက်အထိဖြစ်နေလဲဆရာမ
အချိုကြီးလေးတစ်ခွက်တောက်လိုက်တယ်ဒါရှစ်အောင်စားဆိုတဲ့ခွက်ကလေးကလက်သီးစုပ်လောက်ပဲရှိတယ်ဒါလေးတစ်ခွက်မှာခုနဝယ်တောက်တဲ့ဘူးတွေပေါ့နော်တရားအနည်းဆုံး12စွန်းလောက်ပါတယ်ဒီဘူးလေးလေးမှာ12စွန်းတလီတာဘူးမှာဆိုလို့ရှိရင်အနည်းဆုံး65ဂရမ်လောက်ပါတယ်ဆိုလို့ရှိရင်ဒါတော်တော်များနေပြီပေါ့နော်ဆိုအဲ့ဒါကိုနှစ်နှစ်ချိုက်ချိုက်နဲ့ခုလိုပူတဲ့ရာသီမှာအချိုကြီးတွေအရန်တောက်မိရာလို့နော်အဲစားတဲ့တောက်တဲ့မော်လဆောင်လို့ရွှေရင်အေးတို့အဲ့ဒီမှာစိတ်ကြိုက်တဲ့တာကူစီမှာလည်းတရားတက်ကပါပြီးသားအနောက်ထဲတဲ့နိုစီနိုစိအားပြီးလို့ရှိရင်တရားတက်ကိုထပ်ထည့်ပြီးထင်ထည့်ပြီးထည့်ရင်ဆိုတော့ပုံမှန်မော်လဆောင်ထည့်ရင်ကျမရဲ့အတွက်ညီညွတ်ရဲ့သားနဲ့ခုနရောင်စုံကာလာစုံတွေတောက်လိုက်တဲ့ရွှေရင်အေးတို့ဖာလူဒါတို့ကကျမရဲ့အတွက်ဘလောက်ထိဆိုးကျိုးရှိတယ်ဆိုတာကိုကျမတို့ပြည်သူတွေသိစေချင်တယ
်ဟုတ်ကဲ့ဆရာမနောက်ရောဒီယောဂအတွက်သတိပြုတင်တာ
ကျမတို့တိုင်းပြည်ရဲ့အစားအသောက်တွေမှာကျမရဲ့နဲ့ညီညွတ်တဲ့ healthy choices တွေဆိုတာရှိပါတယ်ဒါပေမဲ့အလိုလိုက်ပြီးတော့ခုနလိုမျိုးဟိုလွယ်လွယ်ရတဲ့အဖျော်ရည်တွေတရေစာတွေကိုစားမယ်ပြီးရင်ငပိငပြားကြီးငချောက်တွေကိုဘာစားစားဟင်းတိုင်းမှာထည့်ချစ်တယ်အဲ့တော့လူခန္ဓာကိုတနည်းလိုအပ်တဲ့စားတဲ့ကလက်ဖက်စားဆုံးလေးရဲ့တဝက်1500မီလီဂရမ်အများဆုံးမှ2000မီလီဂရမ်ပဲလိုတာဒါပေမဲ့ကျမတို့လူမျိုးတွေကအဲ့ဒါကြီး10စမီလီဂရမ်ကိုမြန်မာလူမျိုးစားနေတဲ့မနေ့စာနေ့ကင်းစာညစာရဲ့အစားအသောက်တွေထဲမှာအဲ့လောက်အထိပါတဲ့အတွက်ကျမတို့လူမျိုးရဲ့စားတတ်စားသုံးမှုကအရင်ကိုလွန်ကဲနေတဲ့ကနစစ်တမ်းတွေအရေးတွေမှာ hypertension တွေဖြစ်တယ် high blood pressure တွေဖြစ်ပြီးတော့လင်ကန်းယောဂါတွေအဖြစ်များလာကြတယ်နောက်ဆက်တွဲဆိုတော့ပြောတယ်ကျမတို့ကအကုန်ဆက်နေတာ哦ဒီယောဂါတွေကအဖော်နဲ့လာတာဆိုတော့
ဟုတ်ကဲ့ဆင်ပါနောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက
်ဒီအနာဂတ်ကိုကောင်းဆောင်မယ်ဒီနေ့ကျမတို့ရဲ့လူငယ်တွေအထူးသဖြင့် high school နဲ့အထက်တန်းကျောင်းသားနဲ့တက္ကသိုလ်အရွယ်ကလေးတွေကဒီကလေးတွေရဲ့ခန္ဓာကိုယ်ဖွံ့ဖြိုးတိုးတက်မှုအထူးသဖြင့်သူတို့ရဲ့အုံနောက်သူတို့ရဲ့ဉာဏ်ရည်မြင့်မားမှုဒီ concentration စူးစိုက်အာရုံစိုက်မှုကောင်းမှုတွေကအခုသူတို့အရန်ကြိုက်နေကြတဲ့ဒီအချိုရည်တောက်တော့မှုတွေကအရန်ကိုမြင်လောပါတယ်အဲ့တော့ဘူးလေးတစ်ဘူးတောက်ရင်တော့အရန်အချိုရည်များလို့တဲ့အတွက်အဲ့နောက်ဆက်တွဲကခန္ဓာကိုယ်ရဲ့အုံနောက်ကိုထိကိုက်မယ်ခုနတွေးခေါ်ကြံစားမှုတွေကိုထိကိုက်မယ်နောက်ဆုံးဒီလုံနိုင်မဲ့ခန္ဓာကိုယ်ရဲ့ဆွမ်းနိုင်တဲ့မြတ်ပိုတင်ရှင်ကိုဘလို့မှအမြင့်ဆုံးရောက်အောင်လုံနိုင်မှာမဟုတ်တော့ဘူးအဲ့တော့အရွယ်မတိုင်ခင်ဘဝကိုဆုံးရှုံးရမယ်အဖြစ်မျိုးလို့မဖြစ်စေချင်ပါဘူးအဲ့တော့ဒီအရွယ်တွေအကုန်လုံးကသူတို့ဒီနေ့တကယ်ကိုမင်းရေရှိရေစားသုံးနေတဲ့ခေါက်ဆွဲတုပ်တွေကြာတန်တုပ်တွေခုအချိုရည်တီမစ်တွေကော်ဖီမစ်တွေပြီးအချိုရည်ဘူးတွေဘူးတွေအမျိုးပေါင်း48မျိုး brand လောက်ရှိတယ်ကျွန်တော်သူတည်တနာလုပ်ကြည့်တာအဲ့တော့ဒီကလေးဒီအရန်တောက်တယ်အမြင့်ဆုံး brand တွေဆိုလို့ရှိရင်အထက်မှာတကြားက85 gram လောက်ထိအောင်ပါတယ်တစ်ခါတော့ဘူးလေးတစ်ခုမှာဆို4 gram ကလက်ဖက်စားဆုံးတစ်စွန်းရှိတဲ့အတွက်လင်းနဲ့စားလိုက်ရင်တကြားအစွန်း20ကျော်ပါတယ်ဆိုတော့အဲ့ဒီ blend တစ် blend လုံးဝတဝက်ကျော်ကျော်ကတကြားတွေကိုတောက်နေတာပါ liquid အနေနဲ့ရေဖြော်ပြီးတောက်တဲ့အတွက်တကယ်ကိုကျွန်တော်တို့တွေးဝင်စရာယောဂါတွေအဲ့တော့အချို့တစ်ခုလည်းကြောင့်စီးကျိုဖြစ်တာမဟုတ်ပါဘူးဆွဆွကပြောတယ်ကြောက်ကကောတွေးတော်နှလုံးရောခုနနောက်ဆုံးလင်ကန်းပြတ်တဲ့အထိအလုံးမှာတို့ပေါ်လေးနဲ့တွဲနေတာဖြစ်တဲ့အတွက်ရှောင်းသေးခြင်းနဲ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအသင့်စားသုံးနိုင်တဲ့အစားအစာတွေကြောင့်ဖြစ်တတ်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေအကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။သောတာရှင်များခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်။ရေးသားမယ့်အီးမေးလ်လိပ်စာကတော့ burmese@ voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတစ်ပုဒ်ကိုတင်ပြပါဦးမယ်။တိုင်းရင်းသားဒေသတွေမှာဖြစ်ပျက်တဲ့အဖြစ်အပျက်တွေနဲ့သတင်းတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါမယ်။ Fever Wine တို့သားတွေကတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်တထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းနှစ်ခုကိုရုတ်သိမ်းပေးဖို့ KNU ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်လုံဘုံပေါက်ကွဲလို့ရှမ်းပြည်နယ်နောင်ချိုမြို့ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်2ယောက်တေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဖကန်းမြို့မှာတော့ Mitel SIM card နဲ့ mobile data internet line တွေပြတ်တောက်သွားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်းသတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။မြို့နယ်မှာရှိတဲ့စစ်ကောင်စီလေတပ်စခန်းနဲ့ဝင်းတာပန်တပ်စခန်းတစ်ခုလုံးကိုဧပြီလ23ရက်နေ့မှာနောက်ဆုံးထားပြီးအပြည့်ဆုတ်ကွာပေးဖို့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ရင်းတွေကဧပြီလ20ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။တမန်နောက်ဆုံးရက်မှာထွက်ခွာရမရှိရင်စစ်ရဲအယထိရောက်စွာအရေးယူဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့တိုင်းနာလူထုအပေါ်ငြင်းပန်းနှိပ်စက်မှုအမျိုးမျိုးလှုပ်ဆောင်နေတာကြောင့်၎င်းနယ်မြေအတွင်းမှာလုံးဝနေထိုင်ခွင့်မပြုဘူးလို့လဲ KNDO ထုတ်ပြန်ချက်ထက်မှပါရှိပါတယ်။ဒါအပြင်အဲ့ဒီစခန်းမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာ KNDO တပ်ဖွဲ့နဲ့ပူးပေါင်းချင်ရင်တမန်ရဲ့မတိုင်မီမှာဆက်တွယ်နိုင်ကြောင်းကိုလည်းအသိပေးထုတ်ပြန်ထားပါတယ်။ 6K နဲ့ဝင်းတာပန်တပ်စခန်းမှာစစ်ကောင်စီတပ်နဲ့အတူနေချားဆောင်တပ် BGF တပ်တွေလည်းအခြေပြုတပ်ဆွဲထားပါတယ်။
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့မှာဆိုင်ကယ်တွင်တည်ဆောင်လာတဲ့လက်လုပ်ပုံတလုံးပောက်ကွဲလို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်အုပ်ပွဲချင်းပြီးတည်ဆောင်ခဲ့ပါတယ်။စစ်ကောင်စီနဲ့ဆက်ဆက်ပတ်သက်သူတွေကိုတတိပေးမစ်ရှင်ဆောင်ရွက်မှုကနေလက်ကြံပုံးတွေကိုဆိုင်ကယ်နဲ့အတူတည်ဆောင်လာစဉ်ပုံးပောက်ကွဲမှုဖြစ်ပွားခဲ့တာလို့နောင်ချုံမြို့ NHPDF တပ်ဖွဲ့ဝင်တို့ကပြောပါတယ်။တည်ဆောင်သူနှုန်းလုံးဟာနောင်ချုံမြို့သားတွေဖြစ်ကြပြီးတို့ကတော့ပန်ဟက်ရွာနေမြေတိုင်းဦးစီးဌာနကနေ CDM လုပ်ထားသူဖြစ်တယ်လို့ဆိုပါတယ်။ပုံးပောက်ကွဲပြီးနောက်ပိုင်းအဲ့ဒီတည်ဆောင်သူ CDM ဝန်ထမ်းရဲ့နေအိမ်နဲ့အနည်းနာအိမ်တွေကိုရဲနဲ့စစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးခဲ့တယ်လို့လည်းနောင်ချုံဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းနောင်ချုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကိုစစ်ကောင်စီကဖမ်းဆီးရမိခဲ့ပြီးယနေ့အချိန်ထိတည်အစအနာနဲ့အဆက်အသွယ်မရရှိသေးဘူးလို့လည်း PDF ဖွဲ့ဝင်တွေကပြောပါတယ်။
ပြည်သူ့ကာကွယ်ရေးအဖွဲ့ BDF တန်တရနဲ့ဖမ်းဆီးခံရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်လူငယ်ဥက္ကဋ္ဌကိုမင်းကိုဦးကိုတန်တွဲထောင်ကနေဧပြီလ18ရက်နေ့ကရုံးချရတီပြန်လည်လွတ်မြောက်လာပြီလို့တောင်ကုန်းမြို့ခံတွေကပြောပါတယ်။တောင်ကုန်းမြို့ချောင်းကောက်ရက်ကမင်းလန်းနေကိုမင်းကိုဦးကို PDF တွေကိုငွေကြေးထောက်ပံ့နေဆိုတဲ့တန်တရနဲ့2023ခုနှစ်ဒီဇင်ဘာလဒုတိယအပတ်မှာနေအိမ်ကနေဖမ်းဆီးပြီးအကြမ်းဖက်မှုဥပဒေပုံမှန်50ညနဲ့ဆွဲချက်တင်ခဲ့တာပါ။ရခိုင်ပြည်မှာကိုမင်းကိုဦးအပါအဝင် PDF ဆက်ဆက်ပြီးတန်တွဲငပလီမြတ်ဦးနဲ့တောင်ကုတ်ဒေသခံ5ဦးကိုဖမ်းဆီးထားပြီးအဲ့ဒီအထက်ကတန်တွဲမြို့ခံ3ဦးနဲ့မြတ်ဦးဒေသခံလူငယ်စာရေးဆရာမင်းတီဘာတို့ကိုအကျန်းဖက်တိုက်ဖြတ်ရေးဥပဒေပုံမှ90ညနဲ့မြို့နယ်တရားရုံးတွေကထောင်တန်10နှစ်စီချမှတ်ခံထားရပါတယ်
။ကရင်မြို့သားစီယုံခရယူဒူပလေယာခရိုင်အတွင်းခရီးသွားလာခွင့်ကိုနေ့စဉ်နာနဲ့6နာရီကနေည9နာရီအတွင်းသာသွားလာခွင့်ပြုမယ်လို့ ABL 10ရက်နေ့ဆွဲနဲ့ထုတ်ပြန်လိုက်ပါတယ်။တကြမလို့ခရီးသွားတွေအနေနဲ့ည9နာရီကနေနာနဲ့6နာရီအတွင်းဖြတ်တန်းသွားလာခွင့်မပြုလို့ဖို့နဲ့ခရီးသွားလာတဲ့သူတွေအနေနဲ့တက်ဆိုင်ရာအဖွဲ့အစည်းကစစ်ဆေးတာကိုကြည်ဖြူစွာလက်ခံပေးကြဖို့မော်ရရင်တွေကားမှန်ချပြီးမောင်းနေရမှာဖြစ်ပြီးဆိုင်ကယ်စီးသူတွေကတော့အုတ်ထုတ်ချွတ်ပြီးမောင်းနေရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ KNU နိုင်ငံခြားရေးတာဝန်ခံဘုရောစော့တော်နီကတော့ပြည်သူတွေအနေနဲ့စစ်ကောင်စီနဲ့ကင်းကင်းရှင်းရှင်းနေကြဖို့စစ်ကောင်စီကရက်သားတွေကိုအကာအကွယ်ယူတာတွေများတာကြောင့်အခုလို့ထုတ် ပြန် လိုက်တာ ဖြစ်တယ် လို့ ပြောပါတယ် ပြီးခဲ့တဲ့ ရက်တပတ် တွေ မှာ အဲ့ဒီ မြောက်ဒီ concrete အရှာ လမ်း ပေါ်မှာ စစ်တပ်နဲ့ KNUP PDF တပ်ဖွဲ့ တွေ အကြား ထိတွေ့ တိုက်ပွဲ တွေ ကြောင်း အရက်သား ခီး တဲ့တင်ရင် နဲ့ ကုန်တင်ကား တွေ မီးလောင် ခဲ့တယ် လို့ အရက်သား တချို့ လည်း ကြီးစံ ထိမှန် သေဆုံး ခဲ့ရတဲ့ ဖြစ်ရပ် တွေ ရှိခဲ့ပါတယ်
ချင်းပြည်နယ်မှာတော်လန်ရဲ့အရှိန်မြင့်နိုင်ရင်းနဲ့တော်လန်ရဲ့တပ်ဖွဲ့ဝင်တွေကိုအထောက်အကူပြုနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ချင်း Digital Lottery လို့ခေါ်တဲ့တူမီတီကိုဧပြီလ7ရက်နေ့ကစပြီးအင်တာနက်အွန်လိုင်းကနေတဆင့်စတင်ရောင်းချပေးနေပြီဖြစ်ပါတယ် American dollar 950 မြန်မာ ငွေ 15 သိန်းခန့် ချင်းမြင့်မဲ့ အပြင် တခြားစုတွေ လည်း ပါဝင်ပါတယ်
အခုတော့ သတင်း လွှာ တွေ ကို တင်ဆက် ပေး သွားမှာ ပါ ကချင် ပြည် နယ် ဖက္ကတ် မြို့ မှာ တော့ Myda phone sim card နဲ့ mobile data internet line တွေ နှစ် ပတ် ကျော် အကြာ လောက် ရရှိ ပြီး တဲ့ နောက် ပြန် ပြီးတော့ ပြတ် သွား တယ် လို့ ဒေသ ခံ တွေ က ပြော ပါတယ် လူထု တွေ က စီးပွား ရေး ပညာ ရေး အဆက်ဆ အရရ မှာ ထိခိုက် နေ တယ် လို့ ဆို ကြ ပါတယ် ဒီ ကြောင်း ကို တော့ ကျွန်မ အမီ က တင်ဆက် ပေး ထား ပါတယ် ဖက္ကတ်မြို့နယ် အနီးတစ်ဝိုက် မှာ တော့ ဧပြီလ 4 ရက်နေ့ က စတင် ပြီး Myda phone sim card နဲ့ internet line ပြန်လည် အသုံး ပြု ခွင့် ရရှိ ရာ ကနေ ဧပြီလ 18 ရက်နေ့ ညက ပြန် ပြီးတော့ ပြတ်တောက်သွားတာ ဖြစ်တယ် လို့ ဖက္ကတ် ဒေသခံ တယောက် က ပြောပါတယ်
ဧပြီလ 18 ရက်နေ့ ညက ပြန် ပြတ်သွားဟုတ် တယ် မိုင်းတဲ က ဒီ ဧပြီလ 4 ရက်နေ့ မှာ ဖက္ကတ် ကို မိုင်းတဲ line ပြန် ဖွင့် ပေးရ ပေါ့ နော် အဲ့ဆိုရင် စူပေါင်း 15 ရက်တော့ ပြန် ဖွင့် ပေးရ ပေါ့ အခု တို့ ဒီ ဧပြီလ 4 ရက်နေ့ ပြန် ဖွင့် တဲ့ ဟာက မိုင်းတဲ တမျိုး ပဲ ဖွင့် တာ တခြား MPD already due day no operator မ phone ပေးဘူး mindet တစ်ခု ပဲ 15 ရက် phone ပေးရ ပေါ့ နော် ဒါပေမဲ့ မတင်း ကြောင် ပြန် ပေး ပြီး တယ် အဲ့လို ဟုတ် တယ် အချိန်ကြီး က ဒီ mindet က တော့ ဈေး ရုံး နဲ့ ဖွင့် တာ
ယုံနဲ့ဖွင့်သူပိတ်ချင်းပြုံးလည်းပြန်ပေးရတာအကြောင်းကြားရပါဘာမှမရှိဘူးပေါ့နော်ဖက္ကတ်ဆိုင်တောင်မမုံလုံးခင်းမာဆာမော်ဂဒီမော်တဝိုက်မိုက်ဒယ်စင်ကပ်နဲ့အင်တာနက်လိုင်းပြန်ပြီးတော့ရရှိချိန်မိုက်ဒယ်စင်ကပ်တကတ်ကိုကြက်1000ကျော်အထိပေးပြီးတော့ဈေးကြီးကြီးနဲ့ဝယ်ယူသုံးဆွဲခဲ့ရပြဲနောက် အခုလိုမျိုးအင်တာနက်လိုင်းပြန်ဖြတ်တောက်ခံလိုက်ရတာဖြစ်တယ်လို့ဖက္ကတ်ဒေသခံတွေကပြောပါတယ်လုံးခင်းကဒေသခံလူငယ်အမျိုးသမီးတယောက်က
မကူးချင်တာမဟုတ်လေတော့ဒါမဲ့ဒေတာကြီးလိုင်းမရတော့ခါကျတော့အဖြစ်မနေဝယ်လိုက်တာရပါဘောနော်အဲ့ဟိုဝယ်ထားပြီးတော့အခုပြန်မရအောင်ဆိုတော့လဲနည်းနည်းစိတ်ချိုးရတာပေါ့ဖက္ကတ်မြို့နယ်မှာတော့စစ်ကောင်စီကအင်တာနက်လိုင်းဖြတ်တောက်ခဲ့တာရှစ်လပြည့်အချင်းအယောင်းဝယ်လောက်ကမှလည်းအင်တာနက်လိုင်းမရှိတဲ့အတွက်ဆုံးရှုံးနေတာမှုတွေရှိနေတယ်လို့ဖက္ကတ်ဒေတာခံအမျိုးသားကဆက်ပြီးတော့ပြောပါတ
ပေါ့နော်။ဥမာဟိုစီးပွားရေးဆိုရှင်ဒီမှာကြောက်လို့ရတယ်လို့ရအောင်မှာအဝီချက်တွေပိုင်းနဲ့ကြောက်စင်းပုံပိုင်းပူချာအမျိုးပေါ့နော်။အဲ့လိုဆိုရှင်ကအဲစီးပွားရေးထိခိုက်ရပေါ့
။ MPT Telino Uridu စတဲ့ဖုန်း SIM card internet line တွေလည်းဒီနေ့အချိန်ထိပိတ်ထားစေဖြစ်ပါတယ်။ဖုန်း internet line တွေပိတ်ထားချိန်မှာဖကတ်မျိုးပေါ်က IP star တက်ဆင်ထားတဲ့ internet ဆိုင်တွေမှာတော့တနာယီကိုကျပ်9000ပေးပြီးတော့အသုံးပြုနေရတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်။ဖကတ်မျိုးနယ်နဲ့အနီးတစ်ဝိုက်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2021ခုနှစ်ဩဂတ်လ20ရက်နေ့ကစပြီးတော့ internet line တွေကိုပိတ်ထားခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ဘေးရှောင်နေကြတဲ့ရွာသားတွေဟာနေရက်ကိုမပြောနေအိမ်တွေအတွင်းဖောက်ထွင်းအခိုးခံမှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ
်။လွိုက်ကော်မြို့ဒေါ်ဥခုရဲ့အနောက်ဖက်3မိုင်လောက်အကွာမှာရှိတဲ့မုံပြရွာမှာ BDF နဲ့ KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ရွာသားတွေဟာဇန်နဝါရီလ3ပိုင်းကလေးကနေရက်ကနေထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အခုလေးလာတာကာလကြာမြင့်လာချိန်ရွာသားတို့ချို့နေရက်ပြန်ကြည့်ရမှာတော့တရွာလုံးနီးပါးနေအိမ်တွေဖောက်ဖျက်ခံရပြီးတံဖိုးကြီးပစ္စည်းတွေခိုးယူခံရတယ်လို့နေရက်ပြန်အခြေအနေကြည့်ခဲ့တဲ့ရွာသူတဦးကအခုလိုပြောပါရယ်
အိမ်မှာတော့ဘာမှမရှိတော့ဘူးခိုးသွားပြီဆိုင်ကယ်တက်ကောင်းပြီဖုန်းနဲ့ဖုန်းလို့တော့တော့ရစ်ချက်စားပြီဘာဘူးမှမပြောင်းခလုံးချဲခဲ့ဤပါတဲ့ဆရာတော်နဲ့ကွဲရောဘူးခိုးလို့ရောလားစစ်
မုံပြရွာအင်ချီ300လောက်ရှိပါတယ်လက်ရှိမှာတော့ရွာသားတော်တော်များများဟာနေရမပြန်ရဲကြသေးပဲလွယ်ကော်မြို့ပေါ်နဲ့ရှမ်းကယားနယ်ဆက်မိုးကော်လိုနီယာဆဲဖြစ်ပါတယ်ပြန်ကြည့်သူအဖို့ရွာအခုလိုဆက်ပြားတယ
်ဖြစ်သားရဲ့ရွာဆဲမှာချီနေတော်မှာကျွန်တော်ကတော့ဟိုးသူအရင်အချက်ကိုထောက်ခံစားနေလုံပြီးတော့ဝင်ရတယ်စီးရင်ပို့ရတယ်နောက်ပြီးတော့မှဆက်တဲ့ချိန်တွေပဲအခုအနေသွားတယ်ဆိုပြီးတော့မှလို့လာရတာလေကျမတို့ကစိတ်ကြီးလုပ်တယ်နေလုပ်တယ်နောက်ပြီးတော့ဈေးရောင်းမော်တချို့ကြတော့ပညာနေပြီပေါ့ဒီကျော်လုံးလည်းတင်ရလည်းမလုံရဝါလည်းမပြရဆိုတော့အလိုဝဲချီပြီးဟာလေးထိုင်ဆုံးသွားဝင်နေဒီနေကြီးရတော့မင်းချက်ဆဲမော်ကိုပါတယ်ဟာလေးကလေးလာချီပြီးဆိုတော့ထိုင်ဆုံးနေတယ်
ရွာမှာရှိနေတဲ့ဆက်သားတွေကတော့ရွာသားတွေကိုရွာပြန်နေဖို့ပြောဆိုနေကြပေမဲ့တိုက်ပွဲမဖြစ်ရတော့အမမရွာသားတွေကပြန်လည်ပြောပြပါဗျ။ကရင်နီဒေသမှာစစ်ကောင်စီတပ်တွေဟာ PDF နဲ့ KNDF ပူးပေါင်းတပ်တွေကိုထိုးစစ်ဆင်ရမှာစစ်လေရင်ကြီးတွေနဲ့ပစ်ခတ်တာကြောင့်တရွာလုံးနေရာကနေထွက်ပြေးခဲ့ကြရပါတယ်။တိုက်ပွဲကြောင့်ကရင်နီဒေသကလူဦးရေစုစုပေါင်း3သိန်းနီးပါးအနက်တဝက်ကျော်ဟာစစ်ပေးရှောင်နေကြရပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်တထုံခရိုင်ဘေးလင်းမြို့နယ်မှာရှိတဲ့စစ်ကောင်စီ 4K တပ်စခန်းနဲ့ဝင်းတပ်ပန်တပ်စခန်းတစ်ခုကိုဧပြီလ23ရက်နေ့မှာနောက်ဆုံးထားပြီးစုပ်ခွာပေးဖို့ကရင်မျိုးသားကာကွယ်ရေးအဖွဲ့ KNDO ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာလက်လုတ်ဘုံတလုံးပောက်ကွဲလို့ပြည်သူ့ကာကွယ်ရေး BDF အဖွဲ့ဝင်2ဦးပွဲချင်းပြီးသေဆုံးခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ Fever Wine တို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်နေကြရတာပါခင်ဗျာ။ VOA ကဆက်လက်အသံလင်းနေပါတယ်။အခုတော့အချင်းကျုပ်သတင်းအချင်းကျုပ်တွေကိုကိုအောင်လွင်ဦးကတင်ပြပေးပါအောင်မယ်။
ပြည်နယ်ငံတို့အမေရိကန်ကကာကွယ်ရေးကူညီဖြင့်နောက်ထပ်ဒေါ်လာတန်800ပေးအပ်ဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရုရှားတပ်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်နေချိန်အကူအညီတွေအရေးကြီးလိုအပ်နေတာကြောင့်ထောက်ပံ့တွေကိုထပ်မံပေးရသမှဖြစ်ကြောင်းလဲကြာသပတေးနေ့ကအင်ဂျီရိုမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။နောက်ထပ်ပေးရမယ့်စီးရီးအကူအညီတွေဟာယူကရိန်းရှေ့ပိုင်းကဒွန်ဘတ်စ်ဒေသအတွက်အထူးရည်ရွယ်ထားကြောင်းလဲပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံမှာလာဇာရီပင်စင်တွေနဲ့တခြားစုအလုပ်ငန်းတွေအတွက်သုံးစွဲနိုင်မှုဗန်နိုင်းအကူအညီနောက်ထပ်ဒေါ်လာတန်900ပေးရတော့မှာဖြစ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဒနီရှမေဗန်နိုင်းဝန်ကြီးဆိုင်းမချန်ဂူရိုနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်ဗန်နိုင်းဝန်ကြီးဂျန်နက်ယယ်လင်ကြာသပတေးနေ့ကကြေညာလိုက်တာပါ။ကြာသပတေးနေ့မှာပဲယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းယူကရိန်းနိုင်ငံအတွက်အကူအညီပေးဖို့ကွန်ဂရက်လွှတ်တော်ကအသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။ယူကရိန်းဒုက္ခသည်တွေကိုအမေရိကန်ပြည်တော်စုကပုံမလက်ခံသွားမဲ့အစီအစဉ်တစ်ရက်ကိုသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင်းတင်းရှောင်လာကြရသူတသိန်းလောက်ကိုလက်ခံဖို့သမ္မတဘိုင်ဒန်ကရည်မှန်းထားတဲ့အကြောင်းအမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမာယိုကတ်စ်ကပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်ညီညွတ်ရေးလို့အမည်ပေးထားပြီးရှေ့သတင်းပတ်မှာစတင်မဲ့အစီအစဉ်တစ်ရက်ခလုံးဝင်းလျှောက်ထားသူတွေကဖေဖော်ဝါရီ17ရက်နေ့ကစယူကရိန်းမှာရှိနေရမှာဖြစ်ပြီးမိသားစုထောက်ခံစာကာကွယ်ဆေးထုတ်ထားတဲ့အကြောင်းအထောက်ထားနဲ့နောက်ကျောင်းအရာဆိုရင်စစ်ဆေးခံကြရမှာဖြစ်ပါတယ
်။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတော့ခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လဲစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးအဖြစ်ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအတာရက်တို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တောက် VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်များဘေးအန္တရာယ်ကင်းဝတ်ကွာကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.